Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2015ခုနှစ်စက်တင်ဘာလ6ရက်တနင်္ဂနွေနေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုမနက်နာ channel ကျွန်တော်ကြော်ကြော်သိမ်းကြီးညာမှာပါပေါမောမြောက်ဆော်တော်ရွှေပြောင်းဝင်သူတွေအတွက်ဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကနေဆက်တွေကိုဖုံးပေးခဲ့ပါတယ်ဆီးရီးယားမှာရုရှားကဆင့်ရတူးချက်နေတဲ့ပေါ်ဆိုရင်ကြောင့်အမေရိကန်ကရုရှားကိုပြောပါတယ်ပါကစ္စတန်နိုင်ငံလာဟောမြို့တော်မှာចောင်းသားတွေအိန္ဒိယဆန့်ကျင်ရေးဆန္ဒပြပွဲလုပ်ပါတယ်ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါပါခင်ဗျာ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲသတင်းယူခွင့်တင်ဆက်ချက်ထုတ်ပြန်လိုက်တဲ့အပေါ်မှာသတင်းမီဒီယာတွေဘယ်လိုတုံ့ပြန်လိုက်ကြပါသလဲ
။ထူးခြားတဲ့ဒီမေခုနဒီ2015ရွေးကောက်ပွဲအပေါ်မှာအနောက်ချက်မဖြစ်ဘူးဆိုရင်တော့နောက်ချက်ဖြစ်တော့တဲ့အနေထားလည်းမရှိပါဘူး။ဒီအတွက်ဆိုရင်တော့ကျွန်တော်တို့ဒီကတ်တက်ချက်တွေကလိုအပ်တာတပိုနေတယ်လို့ပဲကျွန်တော်တို့မြင်တယ်။
သတင်းစီစဉ်အပြီးမှာအပြည့်အစုံနားဆင်ရမှာပါရှင်။အဲဒီနောက်မှာတော့အမေရိကန်ပြည်ထောင်စုမှကျင်းပနေတဲ့ကချင်လူငယ်ညီလာခံအကြောင်းကိုလည်းကြားဖို့ရှိပါတယ်။အဲဒီနောက်တော့တနင်္ဂနွေနေ့နဲ့ခင်းတိုင်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူစနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မနက်နာချမ်းတို့ကပြောပြပါအောင်ရှင
်။ဩစတြေးလျနိုင်ငံကိုဖြတ်ပြီးတော့ဂျာမနီနိုင်ငံစီခီးစစ်ကြဖို့ဗစကားယထာဓမ္မမှုခြေချင်းရှောက်ဝင်သွားကြတဲ့ထောင်ပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကသူတို့နယ်စပ်တွေကိုစနေနေ့မှဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်သူတွေကိုဩစတြေးလျနဲ့ဇက်စီဘာစကားနဲ့ပို့ပြီးတာဟာတကြိမ်နဲ့ပဲလုပ်ပြီးတာမျိုးဆက်လုပ်မပြီးတော့ဘူးလို့ဟန်ဂေရီရဲချုပ်ကပြောပါတယ်။မကြုံဘူးလောက်အောင်မြပြလာတဲ့အခြေအတွက်နဲ့ဝင်လာတဲ့ရွှေပြောင်းဝင်သူတွေရေဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကြားသဘောထားကွဲပြားနေတာပါ။ရွှေပြောင်းနေထိုင်မှုကျူးစားသူတွေဝင်လာတဲ့ကိစ္စဟာအမြဲတမ်းဖြစ်နေမဲ့ကိစ္စဖြစ်ပြီးအဲဒါကိုထိထိရောက်ရောက်တုံ့ပြန်ကင်တွယ်ဖို့ဥရောပအနေနဲ့တင်းကြီးတညွတ်ထဲချင်းကပ်ကြဖို့ EU နိုင်ငံသားကြီးရာအကြီးအကဲဖက်ဒရီကာမိုဂရီနီကတတိပေးပါတယ်။ရွှေပြောင်းဝင်သူတွေကြုံနေရတဲ့အခြေအနေနဲ့အသက်ဆုံးရှုံးမှုတိုးလာနေတာဟာဒုတိယကမ္ဘာစစ်ပြီးကလေးကဆိုရင်အကြီးမားဆုံးဒုက္ခတွေအကြက်တဲကိုဖြစ်ရှင်းဖို့ဥရောပကိုတတိပေးလိုက်တာဖြစ်တယ်လို့ဩစတြေးလျနိုင်ငံသားရဲ့ဝန်ကြီးစီဘာစတီယန်ကူရစ်ကပြောပါတယ်။ဟန်ဂရီနိုင်ငံဘူဒါပက်စ်မြို့တော်ကကီလီတီဘူဒါယုံမှာရဲ့အတော်ကြာနှောင့်နှေးနေခဲ့ပြီးတဲ့နောက်ဒုက္ခတွေနဲ့ပြည့်နေတဲ့ရထားတွေဂျာမနီနိုင်ငံကိုစနေနေ့ကရောက်သွားကြပါတယ်။
မက်ဆီဒိုနီးယားနိုင်ငံတောင်ပိုင်းနီဂျက်ဂျဲလီဂျာနေဆက်မြို့ကိုစနေနေ့ကရာပေါင်းများစွာသောရွှေပြောင်းခြေချသူတွေရောက်ရှိလာခဲ့တာကြောင့်ဒါဟာဆိုရင်ဂရိကနေမက်ဆီဒိုနီးယားနိုင်ငံထဲကိုရွှေပြောင်းခြေချသူတွေအလုံးရင်းနဲ့ဝင်ရောက်လာနေတာလည်းဖြစ်ပါတယ်။ခြေချင်းမက်ဆီဒိုနီးယားနိုင်ငံထဲကိုဖြတ်ခွင့်မပေးခင်မှာဂရိရဲ့အရာရှိတွေဟာသူတို့ရဲ့ခီးသွွားလက်မှတ်တွေကိုစစ်ဆေးခဲ့ပြီးတော့ရွှေပြောင်းခြေချသူအုပ်စုတွေကလည်းနှစ်နိုင်ငံကိုပိုင်းခြားထားတဲ့ယထာတန်လန်းတွေဘေးမှာစောင့်ဆိုင်ခဲ့ကြပါတယ်။ကုလသမဂ္ဂဒုက္ခသည်များအေဂျင်စီတာဝန်ရှိသူတဦးဖြစ်တဲ့အလက်ဇန်းဒါခရုစ်ကတော့မက်ဆီဒိုနီးယားနိုင်ငံထဲကိုတောက်ကြနေက9200ဖြတ်တန်းခဲ့တဲ့မှတ်တမ်းတစ်ခုကိုပြောဆိုခဲ့ပါတယ်။ပုံမှန်နေစဉ်အရေအတွက်ကတော့2000ကနေ3000အထိပဲရှိတာဖြစ်ပါတယ်။ဂရိရဲတွေကတော့15မိနစ်ခြားစီမက်ဆီဒိုနီးယားရဲကိုဖြတ်တန်းဖို့ရွှေပြောင်းခြေချသူအယောက်90ပါတပွဲချင်းစီကိုလောလောဆယ်ခွင့်ပြုပေးနေတာလည်းဖြစ်ပါတယ်
။စီးရီးယားနိုင်ငံမှာရုရှားကဆင့်ရင်အားပို့ပြီးတိစောက်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကစိုးရိမ်နေကြောင်းနိုင်ငံတိုင်းဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံတိုင်းဝန်ကြီးဆာဂျီလက်ဖရော့ဖ်ကိုစနေနေ့ကတယ်လီဖုန်းဆက်ပြီးပြောခဲ့တယ်လို့အမေရိကန်နိုင်ငံသားဌာနကပြောပါတယ်။အဲ့ဒီသတင်းတွေကမှန်နေဆိုရင်ဒီလိုလိုရမျိုးတွေဟာပြည်ပခောက်ကိုနောက်ထပ်အရှိန်တက်စေနိုင်အပြစ်မဲ့အသက်တွေပို့ပြီးအများပြားဆုံးရှုံးစေနိုင်ဒုက္ခတွေထွက်ပြေးတာပိုတိုးလာနိုင်စီးရီးယားမှာ IS တွေကြောင့်နေနေညွန်ပေါင်းအဖွဲ့နဲ့ထိတ်တိုက်တွေ့မဲ့အန်ဒရယ်ပိုပြီးကြီးလာနိုင်တယ်လို့မစ္စတာဂယ်ရီကရှင်းရှင်းလင်းလင်းပြောခဲ့ကြောင်းနိုင်ငံတိုင်းဌာနကပြောပါတယ်ဒီတော့တင်မှာပဲစီးရီးယားဆိုရဆန့်ကျင်ရေးအကြမ်းဖက်မှုဟာစနေနေ့ကနိုင်ငံရဲ့ဒရူးစ်လူနည်းစုတွေနေထိုင်ရာအထူးကနေရာအထိပြန့်နှံ့သွားပါတယ်အဆိုရဆန့်ကျင်သူထင်ရှားတဲ့ဘာသာရေးဆရာတို့ဖောက်ခွဲမှုနဲ့လူကြံတက်ဖြတ်ခံရပြီးနောက်တည့်မှာပဲအဲ့ဒီလိုပြန့်နှံ့သွားတာပါအဲ့ဒီလူကြံမှုအတွင်းတခြားလူ25ဦးထဲမှလည်းဒဏ်ရာရသွားတယ်လို့တက်ကြွလူရှားသူတွေနဲ့အဆိုရလူလာတဲ့သတင်းမီဒီယာကပြောပါတယ်
ရှီယာတပုံတွေရဲ့ဒုံးကျည်နယ်တိုက်ခိုက်မှုကြောင့်ဆော်ရီနိုင်ငံကဦးဆောင်တဲ့မဟာမိတ်တပ်ဖွဲ့ဝင်55ယောက်ထက်မနည်းသေဆုံးခဲ့ပြီးတော့နောက်တည့်ရက်ဖြစ်တဲ့စနေနေ့မှာပဲအာရက်စော်ပွားများပြည်ထောင်စု UAE ကစစ်လေရင်တွေဟာယီမန်နိုင်ငံတဝမ်းမှာရှိတဲ့တပုံပစ်မှတ်တွေကိုဘုံကျဲတိုက်ခိုက်ခဲ့ကြပါတယ်။အီရန်နိုင်ငံရဲ့မဟာမိတ်ဟူသီတပုံတွေတနည်းနည်းပါးကြာထိန်းချုပ်ထားတဲ့ယီမန်နိုင်ငံမျိုးတော်ဆာနာကဆေးဘက်ဆိုင်ရာသတင်းရင်းမြစ်တွေရဲ့အဆိုအရလေကြောင်းတိုက်ခိုက်မှုအတွင်းဆာနာမှာအရက်သား24ယောက်လောက်သေဆုံးခဲ့တယ်လို့ UAE သတင်းဌာနတစ်ခုဖြစ်တဲ့ WAM ကိုကိုးကားပြီးတော့ရိုက်တာသတင်းကဖော်ပြခဲ့ပါတယ်။ ဆာနာမြို့ရှိပဲကီလိုမီတာ120လောက်မှာရှိတဲ့မာရစ်မြို့ကလက်နက်ခဲယမ်းတိုးလောင်ယုံတစ်ခုကိုတပုံတွေရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုတွင်စော်ရီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ပြီးတော့နောက်တရက်မှာပဲလေကြောင်းထိုးစစ်တွေကိုပြုလုပ်ခဲ့တာဖြစ်ပါတယ်ဒီတိုက်ခိုက်မှုအတွင်းမှာပဲ UAE တပ်ဖွဲ့ဝင်45ဦးလည်းသေဆုံးသွားခဲ့တဲ့အကြောင်းစော်ရီသတင်းမှာစနေနေ့ကဖော်ပြခဲ့တဲ့အတွက်ဒါဆိုရင်ယီမန်နိုင်ငံအတွင်းစော်ရီနိုင်ငံရဲ့ပထမအဦးဆုံးအကြိမ်ဆုံးရှုံးမှုတစ်ခုလည်းဖြစ်ခဲ့ပါတယ်။အီရန်ကကြောတောက်နောက်ခံပေးထားတဲ့ရှီယာဟူသီတပုံတွေနဲ့သူတို့ရဲ့မဟာမိတ်တွေကိုပစ်မှတ်ထားတိုက်ခိုက်မှုတွေလှုပ်ဆောင်နေတဲ့ယီမန်နိုင်ငံမှာမြေပြင်တပ်ဖွဲ့ဝင်တွေဆစ်လွတ်ထားတယ်ဆိုတာကိုလည်းစော်ရီနိုင်ငံကပထမဆုံးလူသိရှင်ကြားဝန်ခံခဲ့တာလည်းဖြစ်ပါတယ်။
UAE မြေခံတန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ကနေတနင်္ဂနွေနေ့မနေ့ဖက်သတင်းများကိုတရရဲ့ဆက်လက်ထုတ်လွှင့်နေပါတယ်။ယူကရိန်းရှေ့ပိုင်းမှာပြစ်ခတ်ရဆက်ရေးတည်မြဲနေတာသတင်းတစ်ပတ်ရှိတော့ပြီးလို့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကစနေနေ့မှာပြောလိုက်ပါတယ်။ယူကရိန်းစစ်သားတယောက်မှတိုက်ပွဲမှာကြာဆုံးတာမရှိဘဲသတင်းတစ်ပတ်အပြည့်ကိုလွန်ခဲ့တယ်လို့နိုင်ငံပိုင်ရုပ်တံကနေမစ္စတာပိုရိုရှန်ကိုကပြောတာပါ။ဒါဟာပြီးခဲ့တဲ့ဖေဖော်ဝါရီလမှာအနောက်နိုင်ငံတွေကဂျာဝင်ဆစ်ဆက်ပေးတဲ့ပြစ်ခတ်ရဆက်ရေးသဘောတူစာချုပ်ကိုမင်းစ်ကမြို့မှာလက်မှတ်ရေးထိုးခဲ့ပြီးခဲ့ကဆိုရင်ပထမဆုံးပါဒါပေမဲ့မြေမြုပ်မိုင်းတွေနဲ့မော်တော်ကားမတော်တဆဖြစ်ရတွေကြောင့်တော့စစ်ဘက်ဝန်ထမ်းတွေအရသာအများပြားသေဆုံးတယ်ဆိုတဲ့သတင်းတွေထွက်ထားပါတယ်။ Donetsk မြို့သားမှာစနေနေ့ကယူကရိန်းစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အရသာတဦးသေဆုံးသွားတယ်လို့ရုရှားကိုလူလာတဲ့ခွဲထွက်ရေးဝါဒီတွေကစနေနေ့မှာပဲကြေညာပါတယ်။ယူကရိန်းရှေ့ပိုင်းမှာလက်နက်ကင်ပြည်ပခတွေအဆုံးသတ်ရသဘောတူစာချုပ်ဟာနေစဉ်လိုဖြစ်နေတဲ့ထိခိုက်ဒဏ်ရာရသေဆုံးမှုတွေကြောင့်မအောင်မမြင်ဖြစ်ထားတာပါ။စုစုပေါင်းထိခိုက်ဒဏ်ရာရသေဆုံးသူအရေအတွက်ဟာ6800ကျော်ရှိသွားပါပြီ။
ယူကန်ဒါစစ်သားဒါဇင်ပေါင်းများစွာတေဆုံးခဲ့တဲ့နေရာမှာခြေဆိုင်ထားတဲ့အာဖရိကတပ်မက AU တပ်စခန်းတစ်ခုကိုစစ်သွေးကြွတွေကပြင်းထန်တိုက်ခိုက်ခဲ့တာရပ်ပိုင်းလောက်သာရှိသေးတဲ့ဆိုမာလီတောင်ပိုင်းမှာပဲပြန်လည်ဆုတ်ခွာနေကြတဲ့ AU တပ်ဖွဲ့ဝင်တွေလက်ထက်ကနေမျိုးနှမျိုးကိုအယ်ရှာဘက်စစ်သွေးကြွတွေကစနေနေ့ကတိမ့်ပိုက်လိုက်တဲ့အကြောင်းဆိုမာလီအာဏာပိုင်တွေကပြောဆိုလိုက်ပါတယ်။ဆိုမာလီနိုင်ငံကအာဖရိကတပ်မကစစ်စင်ရေးမှာတာဝန်ကျနေတဲ့တပ်ဖွဲ့ဝင်တွေကမိုဂါဒီရှုမြို့တောင်ဘက်ကီလိုမီတာ60အကွာအယ်ဆာလင်ဒီမှာအခြေစိုက်ထားတဲ့အဓိကစစ်စခန်းတစ်ခုကနေဆုတ်ခွာခဲ့တာဖြစ်တဲ့အကြောင်းအနေပိုင်းရှာဘယ်လီဒေတာကလက်ထောက်အုပ်ချုပ်ရေးမှူးအဗ်ဒီဖီတာဟာဂျီအဗ်ဒူလီက VOA ဆိုမာလီဌာနကိုပြောပြခဲ့ပါတယ်။ဒါပြင်အာဖရိကတပ်မကတပ်ဖွဲ့ဝင်တွေဟာကန်တာဝါရီမြို့ကနေတောက်ကြနေကဆုတ်ခွာပေးခဲ့တာဖြစ်တယ်လို့လည်းသူကပြောဆိုခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေထွက်ခွာသွားပြီးနိုင်ပိုင်းနဲ့ငယ်အကြာမှာပဲစစ်သွေးကြွတွေမြို့ထဲကိုဝင်လာခဲ့တယ်လို့သတင်းရရှိတဲ့အကြောင်းလဲဒေတာကန်ရရှိတဦးကပြောဆိုခဲ့ပါတယ်။စစ်သွေးကြွတွေကနေအရက်သားတွေတပ်ဖြတ်မှာကိုဒေတာကန်တွေကစိုးရိမ်ကြောက်ရွံ့နေတဲ့တစ်ချိန်တည်းမှာပဲတချို့ဒေတာကန်တွေကလည်းစတင်ထွက်ပြေးကုန်ကြပြီလို့သူကပြောဆိုခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုကနာမည်ကျော်အထင်ကရစစ်တပ်တို့မှပြီးခဲ့တဲ့လကအစင်လာခေါင်းရိုက်ပွဲတွင်ဦးကောင်းထိခိုက်ဒဏ်ရာရသူ24ဦးအပါအဝင်ဗိုလ်လုံး30ဒဏ်ရာရသွားပါတယ်။ဩဂုတ်လ20ရက်နေ့ကအဲ့ဒီဖြစ်ရပ်ကို New York Times သတင်းစာကအရင်ဆုံးရေးသားဖော်ပြတာပါ။ West Point လို့သိကြတဲ့စစ်တပ်ကတို့မှလူသစ်ဗိုလ်လောင်းတွေအတွက်ပြင်းထန်လာတဲ့နေရာဒီတင်းနှံကာလအဆုံးသတ်တဲ့အထိမ်းအမှတ်နှစ်ပတ်လည်ခေါင်းရိုက်ပွဲလုပ်တာပါ။တချို့ဗိုလ်လောင်းတွေက Helmet အုပ်ထုပ်တွေလို့ယူဆရတဲ့မာကျောတဲ့အရာဝတ္ထုတွေကိုခေါင်းထဲမှာထည့်ရိုက်ကြတဲ့အတွက်ပွဲဟာထိမ့်မနိုင်သေးမရဖြစ်သွားတာလို့သတင်းစာကရေးပါတယ်။စစ်တပ်ကတို့ကြောင်းအကြီးဒုတိယဗိုလ်ချုပ်ကြီး Robert Kilsland ရဲ့စနေနေ့နောက်ပိုင်းထုတ်ပြန်ချက်ထဲမှာအဲ့ဒီဖြစ်ရပ်ဖြစ်ခဲ့တယ်ဆိုတာကိုအတိအမှတ်ပြုပြောထားပါတယ်။ဗိုလ်လောင်း24ယောက်ဦးကောင်းမှထိခိုက်ဒဏ်ရာရသွားပြီးတယောက်မှမစိုးရင်ရဘူးလို့ထုတ်ပြန်ကြမှာပြောထားပါတယ်။နှာခေါင်းကျိုးတာ၊ပခုံးလွဲသွားတာ၊မေးရိုးအပ်သွားတာစတဲ့တခြားဒဏ်ရာရသူတွေလည်းရှိပါတယ်။ဒဏ်ရာတွေဘယ်လိုရကြလဲဆိုတာကိုတော့ထုတ်ပြန်ချက်ထဲမှာရှင်းပြမထားပါဘူး။ဒဏ်ရာရတာကြောင့်စစ်တပ်ကလူကနေထွက်သွားတဲ့သူဘယ်သူမှမရှိဘဲပါတဲ့လူအားလုံးတာဝန်ဆက်ထမ်းနေကြပြီလို့ဒုတိယဗိုလ်ချုပ်ကြီးကက်စလန်ကပြောသလိုစစ်ရဲတပ်ဖွဲ့ကအခင်းဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေတယ်လို့လည်းပြောပါတယ်။ပါကစ္စတန်နိုင်ငံလာဟောမြို့တော်မှာကျောင်းမောင်စုံကကျောင်းသား200ကျော်ဟာစနေနေ့ကပါကစ္စတန်အလံတွေကိုဝရမ်းပြီးပါကစ္စတန်လက်နက်ကန်တပ်ဖွဲ့တွေကိုထောက်ခံတဲ့ဆန္ဒပြပွဲတစ်ခုလုပ်ခဲ့ကြပါတယ်။အထူးသဖြင့်တော့1965အိန္ဒိယပါကစ္စတန်စစ်ပွဲအတွင်းအသက်ပေးသွားကြသူတွေကိုဂုံပြူထောက်ခံကြောင်းပြသကြတာဖြစ်ပါတယ်။စက်တင်ဘာလ6ရက်ဒီကနေ့ဟာပါကစ္စတန်နိုင်ငံမှာ Yom E Diva လို့ခေါ်တဲ့ကာကွယ်ရေးနေ့ပါ။18ရက်ကျအိန္ဒိယပါကစ္စတန်စစ်ပွဲအတွင်းရရင်ပြောင်မြောက်စွာတိုက်ပွဲဝင်ခဲ့ကြတဲ့ပါကစ္စတန်လက်နက်ကန်တပ်ဖွဲ့တွေကိုအမှတ်ရဂုံပြူတဲ့နိုင်ငံတော်ထိမ့်မှန်နေပါအဲ့ဒီစစ်ပွဲအတွင်းနှစ်ပတ်စလုံးမှာလူထောင်ပေါင်းများစွာထိခိုက်ဒေဆုံးဒဏ်ရာရခဲ့ကြပြီးဒုတိယကမ္ဘာစစ်ပြီးတဲ့ကဆိုရင်အကြီးမားဆုံးတင့်ကားတိုက်ပွဲကိုလည်းတွေ့ခဲ့ကြရပါတယ်။ကမ္ဘာလုံးဆိုင်ရာစစ်ပွဲကြီးဟာခန့်မှန်းထားတာတဲ့တိုးတက်မှုတုံပိုပြီးနှိမ့်ကွင်းနေတယ်လို့ကမ္ဘာစစ်ပွဲရေးအင်အားကြီးနိုင်ငံ20ကဗန္ဒာယီဝန်ကြီးတွေနဲ့ဗဟိုဗန်အကြီးအကဲတွေကပြောလိုက်ပါတယ်။ဒါပေမဲ့လည်းကမ္ဘာစစ်ပွဲကြီးပြန်ပြီးနလန့်ထူတာမှအရှင်ရလာမယ်လို့သူတို့ယုံကြည်ကြောင်းပြောပါတယ်။ စီးပွားရေးနယ်လန်ထူမှုရဲ့အပေါင်းလက္ခဏာအခြေအနေကိုဆက်ထိန်သွားရေးခိုင်မာလို့ဆောင်ကြဖို့တူရကီနိုင်ငံအန်ကာရာမြို့တော်မှာကျင်းပတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးရဲ့စနစ်နေ့နောက်ဆုံးကြေညာချက်ထက်မှာဗဏ္ဍာရေးဆိုင်ရာထိတန်းတာဝန်ရှိသူတွေကကတိပေးခဲ့ကြပါတယ်။ငွေတန်ဖိုးအပြိုင်ဆိုင်ချော့ချတာမျိုးမလုပ်ဘူးဆိုတာကိုလည်းသူတို့ကကတိကဝတ်ပြုကြပါတယ်ခင်ဗျာ
။ကိုချချသိန်းနဲ့မနက်နာချန်တို့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုပြပြသွားတာပါ။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာသတင်းယူခွင့်တင်ဆက်ချက်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကစက်တင်ဘာလ4ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီထုတ်ပြန်ချက်အပေါ်သတင်းမီဒီယာသမားတွေကဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုတော့မဆုမွန်ကစူးစီးတင်ပြမှာပါရှင်
။ဟုတ်ပါတယ်။အရင်ဩဂုတ်လဆန်းနှုန်းကထုတ်ပြန်ခဲ့တဲ့အကြောင်းကြားစာပါကန့်သက်ချက်တွေဟာဒီမိုကရေစီဆန်းနှုန်းနဲ့မညီတဲ့ကန့်သက်ချက်တွေရှိနေတယ်ဆိုပြီးမြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတွားရောက်ဆွေးနွေးခဲ့ပြီးတဲ့နောက်အခုလိုပြင်ဆင်ချက်တရားဝင်ထုတ်ပြန်လိုက်တာဖြစ်ပါတယ်မြန်မာနိုင်ငံစာနယ်ဇင်းကောင်စီအဖွဲ့ဝင်လည်းဖြစ်မြန်မာဂျာနယ်လစ်ကွန်ရက်ကတာဝန်ရှိသူလည်းဖြစ်တဲ့ဦးမြင့်ကျော်ကမြို့နယ်အစ်အစာခရိုင်အဆင့်အထိသတင်းရယူခွင့်ရဖို့ညှိနှိုင်းဆွေးနွေးလို့ရခဲ့တဲ့သဘောတူညီချက်တွေကိုအခုလိုရှင်းပြပါရစေ
။ရွေးကောက်ပွဲနေ့မှာမဲယုံတို့ဘာလို့မှသတင်းလာယူတဲ့အခါမဲယုံရဲ့ဝင်ခွင့်ကတော့မရှိဘူး။ဒါပေမဲ့မဲယုံပရဝသွားဖို့အဲ့ဒီနားမှာဒီမှာသတင်းယူဖို့လို့နောက်မဲယုံဝန်ထမ်းတို့ဘာလို့နဲ့ဆက်တွေ့ပြောဆိုတဲ့အခါမှာဒီတရင်သမားဖြစ်ကြောင်းဒီအထောက်ထားစတိကံကပ်ပြပါတော့အဲ့ဒီဟာမှာ
ရွေးကောက်ပွဲနေ့မှာသတင်းရယူကြမဲ့ပြည်တွင်းသတင်းမီဒီယာတွေအနေနဲ့သတင်းမီဒီယာအဖွဲ့အစည်းတစ်ခုကိုတမျိုးနဲ့သုံးဦးထပ်မပေါ်တဲ့အရေးအတွက်နဲ့သက်ဆိုင်ရာကိုပိုင်အုပ်ချုပ်ခွင့်ရတိုင်းဒေသကြီးခရိုင်ရွေးကောက်ပွဲကော်မရှင်နေစီမှာတတိယကံကတ်ကိုနိုဝင်ဘာလ5ရက်နေ့နောက်ဆုံးထားလျှောက်ထားကြရမှာဖြစ်ပါတယ်။အဲ့ဒါလို့လျှောက်ထားရမှာလဲမိမိကိုစားပြုပြည်တွင်းမီဒီယာအဖွဲ့အစည်းကတတ်မှတ်မြို့နယ်ထဲမှာရွေးကောက်ပွဲသတင်းရယူနိုင်မှုတာဝန်ပေးစစ်လွတ်ကြောင်းအထောက်အထားစာနဲ့ပုဂ္ဂလိကသတင်းသမားတွေအနေနဲ့မိမိတို့ဆက်သွယ်ဆောင်ရွက်နေတဲ့သတင်းမီဒီယာအဖွဲ့အစည်းရဲ့ထောက်ခံချက်နဲ့လျှောက်ထားရမယ်ဆိုတာကိုလည်းအစားထိုးပြင်ဆင်ချက်ထဲထည့်သွင်းထားပါတယ်။အခုလိုမျိုးရွေးကောက်ပွဲကော်မရှင်ဘက်ကလျှောက်ထားမှုတွေကိုသတင်းရယူမှုတွေကိုခရိုင်အဆင့်တတ်မှတ်လိုက်တဲ့အပေါ်မန္တလေးမြို့ကသတင်းတော်ဦးမင်းထက်ညီညံကရွေးကောက်ပွဲနေ့မှာသတင်းသမားတွေကိုနည်းမြေတတ်မှတ်မှုမရှိဘဲနဲ့နိုင်ငံတော်ဝန်မိသည့်နေရာမဆိုလွတ်လပ်စွာသတင်းရယူခွင့်ပေးသင့်တယ်လို့ပြောပါတယ
်။ CFA ဖြစ်တဲ့ဟလာလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်ဖို့ဆိုလို့ရှိရင်ခုနစုထမနိုင်ငံလည်းအများကြီးရေးပါပါတယ်။တိုးတော့မီဒီယာတွေဖြစ်တဲ့အတွက်ဆက်ဆိုင်ရာမဲယုံတို့မဲယုံမှာစောင့်ရှောက်တဲ့တာဝန်ရှိတဲ့သူတွေကိုကျွန်တော်တို့အကြောင်းကြားပြီးမှဝင်ကြားထွက်ကြအတူတူတတ်မှတ်ထားတဲ့နေရာတွေရနေပဲသတင်းယူကြပြီးကြအောင်ဖြစ်တဲ့ခုနကိုဒေတာတွေကိုချုပ်ဝင်နိုင်တဲ့ဒီသတင်းချက်လက်တွေရယူဖို့ဆိုရင်သူကတနေရာထဲမှာသူကတ်တက်ထားတဲ့ခုနသုံးမျိုးနယ်တို့ခရိုင်လောက်နဲ့ဒီမလုံလောက်ပဲနဲ့သူထူးခြားတဲ့ပေါ့ဗျာ။ငါးနှစ်တာတွင်းမှာမှဒါဒီဗမာနိုင်ငံရဲ့တပိုင်းအပြောင်းလဲကိုဖြစ်တဲ့ဒီနိုမာရှိရနေတည်းရမနေ့6နိုင်ရနေညနေ၄နိုင်တော့မကပါဘူး၄နိုင်ရတော့ဒါမဲယုံပေးတာဟုတ်ပါမှာမဲဆက်ကြီးတာတွေရှိမယ်။ညတကောင်အထိကျွန်တော်2017တော့ဆိုရင်ဒီမဲစင်းနေသတင်းတွေအားလုံးညတကောင်အထိကျွန်တော်တို့ယူကြပြကြတာပဲ။အဲ့ဒီပုံမှာလဲခုနကိုအားနေချက်ရှိတဲ့တင်တဲ့နေရာကိုအားတာမဲ့တင်တဲ့နေရာတွေကိုကျွန်တော်တို့ဘောင်းဆုံးလေ့လာမှာပဲလေ။စင်ကြေပုံးတွေရောက်ရင်ရောက်မယ်ဒေါင်းတောင်းတွေရောက်ရင်ရောက်မယ်နေကြေးရွာတွေတခုကိုလည်းသွားကြည့်ကြည့်ပါပဲ။ဆိုတော့ဒီဟာတွေကတော့ကျွန်တော်တင်တယ်လေ။ထူးခြားတဲ့ဒီမဲခုနဒီ2015ယူကောက်ပွဲပေါ်မှာအနောက်ချက်မဖြစ်ဘူးဆိုရင်တော့အနောက်ချက်ဖြစ်တော့တဲ့အနေအထားလည်းမရှိပါဘူး။ဒီအတွက်ဆိုရင်တော့ကျွန်တော်တို့ဒီခက်သက်ချက်တွေကလိုအပ်တာတပိုနေတယ်လို့ပဲကျွန်တော်တို့မြင်တယ
်။ရွေးကောက်ပွဲသတင်းရယူကြမဲ့သတင်းသမားတွေအနေနဲ့လည်းရွေးကောက်ပွဲဥပဒေစီမင်းစည်းကမ်းတွေကိုသိရှိထားတဲ့မှာလို့သတင်းမီဒီယာတာဝန်ရှိသူတဦးဖြစ်တဲ့ကိုမြင့်ကျော်ကအကြံပြုပါရယ်
။ဟိုရွေးကောက်ပွဲဆိုင်ရာဥပဒေနည်းဥပဒေတော့နားလည်အောင်သိရှိထားဖို့လိုတယ်ပေါ့နော်။အဲ့ဒါကတော့အရေးကြီးတယ်ပေါ့။ဥပမာဆိုပါတော့မဲယုံပရဝံပြင်းမှာမဲဆန္ဒရှင်အနောက်ချက်ပြင်းဖြစ်စေတဲ့လွတ်လပ်မှုကိုထိခိုက်စေတဲ့လွတ်လပ်စာမဲပြင်းမှုထိခိုက်စေတဲ့အနောက်ချက်ဖြစ်မှုမျိုးအဲ့ဒါမျိုးမလုံဆောင်မိဖို့အရေးကြီးတယ်ပေါ့နော
်။အခုလက်ရှိမှာတော့မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာသတင်းရယူကြမယ်ပြည်တွင်းသတင်းမီဒီယာတွေလိုက်နာရမယ်တည်ဆဲဥပဒေတွေစီးမြင်စီကံတွေသတင်းမီဒီယာကျင့်ဝတ်တွေနဲ့ရွေးကောက်ပွဲလမ်းညွှန်စာအုပ်စာတာတွေကိုသတင်းသမားတွေသိရှိနိုင်မှုသက်ဆိုင်ရာသတင်းမီဒီယာဌာနတွေအဖွဲ့အစည်းတင်နန်းကြောင်းတွေနဲ့စာနယ်ဇင်းကောင်စီတို့ပူးပေါင်းပြင်ဆင်မှုတွေဆောင်ရွက်နေကြပါတယ်ရှင်။
ဒီရွေးမြန်မာပိုင်းရဲ့အထူးအစီအစဉ်ဖြစ်သတင်းပတ်ကုံစနစ်တနင်္ဂနွေရုပ်မြင်သံကြားတင်ဆက်မှုတွေမှာနိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးနေပါတယ်။စက်တင်ဘာလကုန်ပိုင်းကစတင်ပြီးတော့လဲနေ့စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြင့်ပြီးတော့တနေ့ကိုတနားရီကြာဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးသွားပါမယ်။ဒီရွေးမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။
ကျမတို့ VOA မြန်မာပိုင်းကနေထုတ်လွှင့်မယ့်ရွေးကောက်ပွဲ2 season တွေကိုစောင့်မျှော်ကြည့်ရှုနားဆင်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ American ပြည်ထောင်စုရောက်ကချင်းနှစ်ချင်းခရီးရန်လူငယ်တွေရဲ့ပထမဆုံးညီလာခံကိုတော့ Florida ပြည်နယ်မှာ3ရက်တာကျင်းပနေပါတယ်။ဒီညီလာခံရဲ့ထူးခြားချက်တွေကိုအဲ့ဒီကိုရောက်နေတဲ့ VOA မြန်မာပိုင်းသတင်းတောက်နယ်လပိုင်းကပြောပြပါအောင်ရှင်။
လွတ်လပ်တဲ့နိုင်ငံလို့အမည်ပေးထားတဲ့ကချင်နစ်ချင်းခရီးရန်အသင်းတော်လူငယ်များရဲ့ပထမဦးဆုံးချိန်ပြုလုပ်တဲ့ဒီညီလာခံအစည်းအဝေးမှာတော့ပြည်ပရောက်ကချင်လူငယ်တွေအနေနဲ့ကချင်ဒေသရှိလူငယ်တွေရဲ့ဖွံ့ဖြိုးတိုးတက်ရေးကိုလက်တွဲခေါ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့ကျင်းပကြောင်းတိတ်ခေါ်တော်ရစီယာခလမ်ဆမ်ဆုံကအခုလိုပြောပြပါတယ်
။ဒီအမေရိကန်မှာရောက်ရှိနေတဲ့ကျွန်တော်ဒီကချင်နစ်ချင်းခရီးလူငယ်များအနေနဲ့ဒီမာလာရောက်စုစည်းခြင်းအားဖြင့်တယောက်နဲ့တယောက်ပုံမရင်းနှီးခွင့်ရရှိမဲ့အပြင်ပေါ့တနည်းနည်းဒီလူငယ်များရဲ့ဒီလိုစီယုံမှုအားဖြင့်ဒီအမည်နိုင်ငံမှာရှိတဲ့ကျွန်တော်တို့ဒီကချင်လူမျိုးများတမကမြန်မာပြည်မှာရှိတဲ့ကျွန်တော်ဒီတိုင်းသားများအားလုံးကိုလည်းလာရောက်ဥဆောင်နိုင်မယ်ဆိုတဲ့ဟိုရည်ရွယ်ချက်နဲ့မျိုးလင်းချက်ကြီးစွာနဲ့ကျွန်တော်တို့လာရောက်ဆုံစီချင်းဖြစ်ရှိပါတယ်
အခုလိုညီလာခံကိုတော့အမေရိကန်မှာရှိတဲ့ပြည်နယ်ပေါင်း70ပြည်နယ်ကကချင်လူငယ်တွေတက်ရောက်တာဖြစ်ပါတယ်။ဒီညီလာခံတက်ရောက်တဲ့လူငယ်ကသူ့အမည်ကိုအခုလိုပြောပါတယ
်။ဟာအများကြီးရပါတယ်။သူတို့ကကျွန်တော်တို့ကချင်နေကြောင်းပေါ့ကချင်သမိုင်းကျွန်တော်ဘယ်ရလာလဲဆိုရတာအကုန်လုံးကျွန်တော်နိုင်နိုင်ချစ်ချစ်ပို့ပြီးတော့မလေးလာခွင့်ရတယ်။အရင်ကတော့ဘယ်မှာတင်ရမလဲတော့မသိဘူးနော်။အင်တာနက်မလည်းမတွေ့ဘူး။ဒါပေမဲ့အခုကတော့ TS ဆရာတွေနဲ့ကျွန်တော်လာပြီးတော့မှတင်ယူလေးလာခွင့်ရတယ်။ပြီးတော့မှကချင်နေလဲကျွန်တော်တိတ်မတွေ့ဘူး။မတွေ့ဘူးနော်။တိုးရွန်တိုမနေတော့ကချင်နေအများကြီးမရှိဘူး။ဒါပေမဲ့ဒီမှာလာတော့ကချင်နေကຢာနဲ့ချီပြီးရှိတယ်ဆိုတော့အကချင်နေအများကြီးနဲ့ကျွန်တော်တရားခွဲအခွင့်ရှိတယ်။
American ပြည်ထောင်စုကိုကချင်လူမျိုးတွေအခြေချရွှေ့ပြောင်းနေထိုင်ကြတာဆိုရင် 1990 နှစ်လွန်လောက်ကပါအများဆုံးအားဖြင့်တော့ဒုတိယနိုင်ငံတွေဖြစ်တဲ့မလေးရှား၊ထိုင်းနဲ့ဂွမ်ကလာတာအခုဆိုရင် 3,000 ကျော်လောက်ရှိနေပါပြီ။ကျမနိုင်ငံပိုင်ပါညီလာခံချစ်ပါရာ Florida ပြည်နယ် Jacksonville ကနေတင်ပေးပို့နေတာဖြစ်ပါတယ်ရှင်
။ကောင်းပါပြီရှင်။အခုဆက်လက်ပြီးတော့တနင်္ဂနွေနေ့နဲ့ခင်အပတ်စဉ်ကဏ္ဍတွေကိုထုံးလင်းတော့မှာပါ။အခုတော့ပထမဦးဆုံးဦးအောင်ခင်ရဲ့သုံးသပ်ချက်ကိုတင်ပြမှာပါ။လွန်ခဲ့တဲ့အနှစ်20ကျော်အတွင်းရှင်တန်ကြီးထွားလာတဲ့ခရိုနီအရင်းရှင်တွေကိုနိုင်ငံဖွံ့ဖြိုးရေးအတွက်အသုံးပြုဖို့အကြောင်းဥအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကဒီတစ်ပတ်သုံးသပ်တင်ပြထားပါတယ်ရှင
်။ရန်ကုန်လေစိတ်ဒုချက်ကြီးဒေါ်လာတန်း300တန်းကန်ထရိုက်ရဖို့ရှောက်ထားတဲ့ကုမ္ပဏီခုနှစ်ခုရှိပါတယ်။ဒီအထက်ကတင့်တော်တဲ့ကုမ္ပဏီတခုကိုကမ္ဘာစံချိန်အတိုင်းရွေးချယ်နိုင်အောင်အစိုးရကကျွမ်းကျင်သူတွေကိုတာဝန်ပေးပြီးစီစစ်ခိုင်းပါတယ်။အရေးအတွေးလိုက်ကုမ္ပဏီခုနှစ်ခုကိုတန်းစီတဲ့အခါမှာ Asian World ကုမ္ပဏီကသရုပ်ထရပါတယ်။ဒါပေမဲ့သူ့အထက်ကနိုင်ငံခြားကုမ္ပဏီကြီး3ခုကိုကျော်ပြီး Asian World ကိုဒေါ်လာတန်း300တန်းလုပ်ငန်းချပေးလိုက်လို့ကျွမ်းကျင်သူအကဲဖြတ်တွေအံ့ဩရကြောင်းဩဂုတ်လ12ရက်နေ့ထုတ် The Wall Street Journal မှာဖော်ပြပါတယ်။ဧရှားဝေါ်ဟာကွယ်လွန်သူဘိမ်းဘီရင်လော်စင်ဟန်ရဲ့သားဥထုမြန်နိုင်ရဲ့ကုမ္ပဏီဖြစ်ပြီးအမေရိကန်ဒဏ်ခတ်တာကိုခံနေရဆဲဖြစ်ပါတယ်။ဧရှားဝေါ်ဟာရန်ကုန်လေစိတ်မှာဝန်ဆောင်လုပ်ငန်းကိုတာဝန်ယူလုပ်ကိုင်နေသူဖြစ်လို့လေစိတ်တိုးချဲ့ဖို့ကွန်ထရိတ်ပေးရတာလို့ဆိုပါတယ်။ဒါလို့ဆိုရင်ရှောက်ရွာကော်ပြီးကျွမ်းကျင်သူငားရာဟာအယောင်ဆောင်ဟန်ပြပြီးလိမ့်လေလှည့်ပြားတဲ့သဘောမျိုးဖြစ်နေပါတယ်။ဒါကိုကြည့်ရင်စီအစိုးရကိမကြီးပွားချမ်းသာလာကြတဲ့ခရိုနီသေးတွေဟာအရသာအစိုးရလက်ထက်မှာလည်းအရင်လိုပဲအခွင့်တူးခံစားနိုင်တယ်လို့ဖြစ်နေပါတယ်
။ပြည်ခိုင်ပြိုးပါတီပူတွဲဥက္ကဋ္ဌဦးသေးဦးကတော့ခရိုနီတထေးရှိဖို့အလွန်လိုအပ်ကြောင်း VOE နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်။ဟုတ်ပါတယ်။ခရိုနီတွေနဲ့ကိုင်းကျွန်းမီကျွန်းကိုင်းမီအပြန်အလှန်မှီခိုနေသူတွေအဖို့ကတော့ခရိုနီဟာအရေးကြီးပါတယ်။တကယ်တော့နေပြည်တော်ဆိုတာဟာအခွင့်အထူးခံစားရတဲ့ခရိုနီတွေနဲ့တရုတ်ကတိစောက်ထားတဲ့မျိုးဖြစ်ပါတယ်စစ်အစိုးရညီကုန်းချုပ်ခါနီးမှာပုဂ္ဂလိကပိုင်လုတော့နိုင်ငံပိုင်လုပ်ငန်းအတော်များများခရိုနီတွေလက်ထဲရောက်သွားပါတယ်ခရိုနီတွေနဲ့ဗိုလ်ချုပ်တွေဝေစားမျှစာလုပ်ကြပါတယ်ဗိုလ်ချုပ်မိသားစုအကျိုးစီးပွားကိုခရိုနီကမြင့်တင်ပေးလို့စစ်ကောင်းဆောင်ပိုင်းဟာကြေကြွယ်တထေးဖြစ်ကုန်ပါတယ်မြမပြည်မှာအခွန်အများဆုံးပေးသူဟာခရိုနီတထေးဖြစ်တဲ့အတွက်အချမ်းသာဆုံးလူတစုဖြစ်လာပါတယ်
စီအစိုးရကစီဝေးစနစ်ဆိုတာခရိုနီတွေနဲ့အာဏာပိုင်အတိုင်းအဝိုင်းအပြည့်အယူလုပ်ပြီးစီမံချက်အကောင့်ထည့်ပေါ်တဲ့နည်းဖြစ်ပါတယ်။ဗိုလ်ချုပ်မှုကြီးခိုင်းတာကိုလုပ်ပိတ်နိုင်တဲ့ခရိုနီတွေဟာအခွင့်အထူးခံစားရတဲ့အတွက်နေချင်းညာချင်းကြီးပွားချမ်းသာလာကြပါတယ်။ ဘန်လုံငါဆောက်လို့ရေးအင်ချမ်းကြီးကုံတွေကြီးတင်ရဇာတတစ်လုံငါတေယူပို့ဆောင်ကြီးစွန့်အင်စိုက်ပျိုးကြီးအဖျော်ရမကာဟိုတယ်နဲ့ခီးသွားလုပ်ငန်းစတာတွေမှာခရိုနီတတိရိယာနေရာယူပြီးချမ်းသာလာကြပြီမြဲတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အထောက်အကူမဖြစ်ခဲ့ပါဘူးဒါပေမဲ့မြန်မာစီးပွားရေးလောကရဲ့အထာကိုသိနေတာဟာခရိုနီတွေရဲ့အာသာချက်ဖြစ်တယ်လို့တချို့ကမြင်ပါတယ်ဒါကြောင့်ဖွံ့ဖြိုးရေးစီမံကိန်းတွေမှာခရိုနီတွေကိုအသုံးချဖို့ဆွေးနွေးလာကြပါတယ
်ကောင်းမွန်တဲ့ဥချုပ်ရေးစနစ်နဲ့တရားမျှတစွာပြန်ဆန်ရေးစနစ်အကောင့်ထဲဖော်ရမှာခရိုနီအရင်းရှင်တွေကိုဝိုင်းပယ်ထားတာမျိုးမလုပ်သင့်ဘူးလို့သူတည်သည့်စတူဝတ်လာကင်ကဇူလိုင်လ22ရက်နေ့ထုတ်မြန်မာစတိုက်ကွန်စ်စာရမ်းမှာဖော်ပြထားပါတယ်ပြုပြင်ရေးမှာပါဝင်ပြီးစားသုံးသူတွေကိုအဓိကထားတဲ့တာဝန်သည့်ခရိုနီပေါ်ထွက်လာတာရှိတယ်လို့အခွင့်ထူးခံခရိုနီလည်းရှိနေပါတယ်အခြေခံအဆောက်အုံတိဆောက်ရမှာခရိုနီတွေကိုသုံးနိုင်ပါတယ်ဒါကြောင့်အစိုးရနဲ့ပုဂ္ဂလိကဖက်ဆက်လုပ်တဲ့စီမံချက်တွေအကောင်အထည်ဖော်ဖို့အကြံပေးထားပါတယ်ခရိုနီတွေမှာသဘောထားအမျိုးမျိုးရှိတာမို့တင့်တော်တဲ့ခရိုနီကိုအစိုးရကရွေးရမယ်လို့ဆိုပါတယ်။အာရှအခြေခံအဆောက်အုံဘဏ်တည်ထောင်တာကိုအခွင့်ကောင်းယူပြီးလုပ်ငန်းစနိုင်ကြောင်းစတူဝတ်လာကင်ကသုံးသပ်ပါတယ်
။ဒီအစိုးရနဲ့အပေးအယူလုပ်တဲ့ခရိုနီတွေဟာတိုင်းပြည်စီးပွားရေးတိုးတက်ဖွံ့ဖြိုးအောင်မလုပ်နိုင်ခဲ့ပါဘူး။ဒါပေမဲ့သူတို့မှလုပ်နိုင်တဲ့အင်အားရှိပါတယ်။ဒါကြောင့်ခရိုနီအတော်များများပြုရင်ရေးမှာပါဝင်ဖို့ပြင်ဆင်လာကြပါတယ်။အမြဲအစွန်းများတဲ့တင်ဟဇာတတ်နဲ့ကုံတွေရေးတွေမကပဲတိုးတက်ဖွံ့ဖြိုးရေးအတွက်အရေးပါတဲ့ကုန်ထုတ်လုပ်ငန်းနဲ့ဝန်ဆောင်လုပ်ငန်းမှာတာဝန်သိစွာခရိုနီတွေပါဝင်လာနိုင်အောင်အစိုးရကအားပေးတဲ့တယ်လို့စီးပွားရေးပညာရှင်တိုရှိရှိရိုကူဒိုနဲ့ဥအောင်မင်းကအကြံပေးထားပါတယ်အခွင့်အရေးမပေးဘဲခရိုနီကိုအသုံးပြုဖို့ဖြစ်ပါတယ်အစိုးရပေးတဲ့အခွင့်အရေးကိုခံစားပြီးကြီးပွားချမ်းသာတဲ့ခရိုနီကအများစုဖြစ်ပြီးမြဲတာတူညီမျှပြန်ဆိုင်ပြီးပုံမှန်စီးပွားရေးလုပ်ချင်သူခရိုနီတဲကပေါ်ပေါက်လာနိုင်ပါတယ်ရတအစိုးရခင်မှာအလုပ်သမားအင်အားသုံးတဲ့ကုန်ထုတ်လုပ်ငန်းကိုခရိုနီတွေမြင့်တင်နိုင်ပါတယ်လူမှုပရဟိတလုပ်ငန်းမှာတော့ခရိုနီတွေရဲ့အလူငွေဟာသူတို့ရထားတဲ့ဥစ္စာဒဏ်နဲ့ရှင်လိုက်ရင်အလွန်နှေးပါနေပါတယ်ခရိုနီတွေဟာလူကြီးအုပ်အရေးရှင်ဖြစ်လာမလားဒါမှမဟုတ်လေနိုင်ငံကိုဖွံ့ဖြိုးစေမဲ့လုပ်ငန်းရှင်ဖြစ်လာမလားဆိုတာကတော့အချိန်အတော်ကြာမှသိနိုင်ပါလိမ့်မယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်နဲ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ရှင်။အခုဆက်လက်ပြီးတော့ American EDN 3အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်မှာပါ။ဒေါ်လှလှတန်းကတင်ဆက်မှာပါရှင
်။ဒီသတင်းပါ English American စာကန်တာမှာသင်ဘောကွန်ပါဒါမှမဟုတ်ဖဲတူလို့အဓိပ္ပာယ်နှစ်မျိုးထွက်တဲ့deck ကိုအခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာပေါ့ပထမဦးဆုံ
း stack the deck against someone
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက stack stack ကစီထားတာထထားတာဆင်ထားတာ deck the deck the deck ကဖဲတော့ against against ကဆန့်ကျင်ပြီး someone someone ကလူတူတယောက်ဆိုတော့စက်စထုံးရဲ့ဓာတ်ရိုက်ဒီဘယ်ကတော့ဖဲတို့ကိုလူတူတယောက်အတွက်ဆင်ထားတာဖြစ်ပါလေဖဲပိုင်းမှာဖဲတို့ကိုဒိုင်ကကလပန်ထိုးပြီးဖဲချက်တွေကိုဆင်ထားတယ်ညစ်ထားတယ်ဆိုရင်တစ်ဖက်ကကစားသူတွေအနေနဲ့နိုင်ဖို့ကမလွယ်မှာတည်ကြပါလေဒီနေရာမှာ stack the deck အစား stack the cards လို့လေစာထိုးပြီးတော့ပြောလို့ရပါလေဒီတော့ဟာဖဲပိုင်းမှာတင်မဟုတ်ပါဘူးနေစဉ်ဘဝမှာအချီဒီရရကိုတစ်ဖက်လူမနိုင်နိုင်အောင်မကျော်လို့နိုင်အောင်ဘာမှမတတ်နိုင်အောင်လှုပ်ထားတယ်တမင်အကွက်ကြကြဆင်ထားတယ်လို့ဆိုရင် stack the deck against someone လို့ရည်ညွှန်းသုံးနိုင်ပါတယ်ဒါကြောင့်ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့တစ်ဖက်လူမအောင်မြင်အောင်အခက်အခဲဖြစ်ရအောင်ညံဆင်ထားတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ John thinks the boss has stacked the deck against him so he won't get any promotion
သူစီယာသမားကသူရတူးမတိုးရလေအောင်အခြေအနေကိုအကွက်စင်ဖန်ထားတယ်လို့ John ကထင်နေတယ်လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ John thinks the boss has stacked the deck against him so he won't get any promotion
ခုဆက်လက်တင်ပြပေးမှာကတော့
hit the deck
ဖြစ်ပါတယ်ဆာလုံးပေါင်းက HIT hit ကထိတာ THG the DACK the deck ကဒီနေရာမှာသင်္ဘောကုန်ပါဒါမှမဟုတ်ကျမ်းပြင်ဆိုတော့စကုထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ကုန်ပါဒါမှမဟုတ်ကျမ်းပြင်နဲ့တွားထိတာဖြစ်ပါတယ် idiom ဆိုတဲ့သဘောအဓိပ္ပာယ်ကနှစ်မျိုးရှိပါတယ်ပထမ hit the deck ကကျမ်းပြင်ဒါမှမဟုတ်မြေကြီးပေါ်ကိုရုတ်တရက်လှဲချလိုက်တာဝစ်ချလိုက်တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ I hit the deck as soon as I heard the gunshots
တနတ်တန်တွေကြကြချင်းမင်းကျွန်တော်မြေကြီးပေါ်ကိုဝစ်ချလိုက်တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
I hit the deck as soon as I heard the gunshots.
Hit the deck ye. Now idiom adebe ga ro aya ga ni tha bu hno da phit par de. Di tong ga ro timo da loka ga ni sin tit la da phit par de. Timo da rwi ni ne mne kong bat paw ma twa tan si cha ya de twe mne so so aya ga tha ja bu hno da ga ni di tong sin tit la da phit par de. George Grubby de uma go le la chi cha ya aw ma.
We've got to start our trip early. So Hit the deck, you guys.
ကျွန်တော်တို့ခီးစောစောထွက်ကြရမယ်။ဒါကြောင့်အေယာကနေမောင်ရင်တို့စောစောထကြလို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ We've got to start our trip early, so hit the deck, you guys.
ခုနောက်ဆုံးတင်ပြပေးမှာကတော့
All hands on deck.
ဖြစ်ပါတယ်။စာလုံးပေါင်းက ALL all ကအားလုံး HANDS hands ကလက်တွေ ON on ကအပေါ်မှာDECK deck ကတင်ဘောကုန်ပါဆိုတော့စကစုထုံရဲ့ဓာတ်ရိုက်ဓိပ္ပာယ်ကတော့တင်ဘောကုန်ပါပေါ်မှာလက်တွေအားလုံးရောက်နေတာပေါ့ဒီအတုံးက nautical ဆိုတဲ့ရေချောင်းတွားလာတဲ့တင်မောသားလောကကနေဆင်းသက်လာတာပါဒီနေရာမှာ hands ကတင်မောသားတွေကိုရည်ညွှန်းသုံးထားတာဖြစ်ပါတယ်တင်မောသားအားလုံးကုန်ပါပေါ်ကိုတက်ရောက်လာကြဖို့တင်မောမာလီမှုဒါမှမဟုတ်အထက်အရာရှိကအမိတ်ပေးတာကိုဆိုလိုတာဖြစ်ပါတယ်အထူးသဖြင့်တင်မောဟာမုန်တိုင်းမိတယ်ဒါမှမဟုတ်တခုခုနဲ့တိုက်မိလို့ဖြစ်စီအရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရပြီဆိုရင်တင်မောအမှုတန်းအလုံးဟာကုန်းပတ်ပေါ်တက်ပြီးကိုလုံနိုင်သည်မြလုံတင်သည်မြကိုအလုံးဝိုင်းလုံကြဖို့ဆော်ဩတာလေးဖြစ်ပါတယ်ညစဉ်ဘဝမှာတော့ဒီ idiom အတုံးကတခုခုအရေးပေါ်လာပြီဆိုရင်အလုံးရဲ့အကူအညီကိုလိုအပ်တယ်တက်နိုင်တဲ့ဘက်ကအားလုံးဝိုင်းကူကြဖို့တက်ကြီးလက်ကြီးလုတ်ကန်ကြဖို့တိုက်တွန်းတဲ့အသုံးပဲဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubby ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ It's all hands on deck for all of us We've got to finish this project because the deadline is Friday
ကျွန်တော်တို့အားလုံးဝိုင်းလုံကြဖို့လိုနေပြီစီမံကိန်းပြီးဖို့နောက်ဆုံးကန့်သတ်ရက်ကတောက်ကြနေဖြစ်တယ်လို့ဒီပေးရပါတယ်ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
It's all hands on deck for all of us. We've got to finish this project because the deadline is Friday.
Idiomba, deck ko chikan bi tinpya kae de idiom atong wi ga ro.
Stack the deck against someone. Hit the deck. All hands on deck.
Do phit ja ba de. Naw idiomba khu lo chi myo ma le. Naw tha idiom atong wi ko selet tinpya pe u ma mu. Saung myo na sin ja ba shin.
ခုထုတ်လွှင့်ခဲ့တဲ့ American Indian 3 English စာသင်ခန်းစာကို VOA မြန်မာပိုင်းရဲ့တနင်္လာနေ့ရုပ်သံအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုနိုင်ကြပါရဲ့ရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ24 kHz 12239လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ49 kHz 9433တို့အပြင်လိုင်းလက်မီတာ190လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လင်းသွားမှာပါရှင်။အခုတင်ဆက်နေတဲ့ရေဒီယိုအစီအစဉ်ကိုလည်းအင်တာနက်ဆာမျက်နှာကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။လိပ်စာက burmese.voanews.com ဖြစ်ပါရရှင်။အခုတော့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လင်းတော့မှာပါ။ဒီတစ်ပတ်မှာတော့ပယ်ချခံခဲ့ရတဲ့လွတ်တော်ကိုယ်စားလှယ်လောင်းတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးတင်ပြထားပါတယ်။ကိုသားညွန်ဦးနဲ့အတူထုတ်လုပ်သူမတ်စုမွန်တို့ကတင်ဆက်ထားပါရရှင်။
မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့လီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွက်ကောက်ပွဲနဲ့ဆက်ဆက်ပါတယ်ဒီကတော့ကုစလေလောင်းသတ်မှတ်မှုကိစ္စဖြစ်ပါတယ်ကျွန်တော်တို့ဒီလာမယ့်နိုဝင်ဘာလရွက်ကောက်ပွဲအတွက်ဒီနိုင်ငံရေးပါတီတွေရောသတိပုဂ္ဂလတွေရောအားလုံးဒီကုစလေလောင်းဖြစ်နေဝင်ရောက်ရှင်ပြန်မှုအတွက်ရွက်ကောက်ပွဲကော်မရှင်ကိုရှောက်ထားတဲ့အခါမှာ6000ကျော်ရှိပါတယ်ဒီ6000ကျော်တွေကနေပြီးတော့80ကျော်ဟာဒီကုစလေလောင်းရေးချင်းနဲ့မညီဘူးဆိုတော့ပယ်ချခြင်းခံခဲ့ရပါတယ်အဲ့တော့ဒီကုစလေလောင်းပယ်ချတဲ့ခံခဲ့ရတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ကြည့်တဲ့အခါမှာအများစုကတော့ရခိုင်ပြည်နယ်ကဖြစ်ကြရပါတယ်နောက်တစ်ခုကဒီပြောမယ်ဆိုလို့ရှိရင်တော့မွတ်စလင်လူနည်းစုတွေများတာတွေ့ရပါတယ်အဓိကနောက်တစ်ခုကချက်ကတော့ဒီနိုင်ငံသားကိစ္စနဲ့ဆက်ဆက်နေတာလည်းတွေ့ရပါတယ်အကြောင်းမလို့အခုလာမယ့်အခုဒီဒိုင်းလျန်ဆွေးနွေးပွဲမှာကျွန်တော်ဒီကုစလေလောင်းရေးအချင်းတတ်မှတ်မှုနဲ့ပတ်သက်လို့ရယူကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုနဲ့ပတ်သက်လို့ရတော့အဓိကထားဆွေးနွေးမှာပါအဓိကကျွန်တော်တို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဒီပယ်ချခံခဲ့ရတဲ့ကုစလေလောင်းတွေများပါတယ်ခင်ဗျကျွန်တော်အရင်အဲ့မှာ3ခုကျွန်တော်အဓိကဖိတ်ခေါ်ထားပါတယ်ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကအတွင်းမှုဖြစ်တဲ့ဥကြော်စိုးအောင်ဖိတ်ခေါ်ထားပါတယ်နောက်တစ်ခုကတော့ဒီမိုကရေစီနဲ့လူ့ခွင့်ရေးပါတီကပါပဲလက်ရှိဒီကုစလေလောင်းတင်သွင်းတဲ့ပယ်ခံရတယ်ဒါပေမဲ့1990လုံးကလည်းသူကအမတ်ဖြစ်ခဲ့တဲ့ဥကြော်မင်းဖြစ်ပါတယ်နောက်ဆုံးတူကတော့ဥက္ကမောင်ချူပါဥက္ကမောင်ချူကတော့တတိပုဂ္ဂလအနေနဲ့ဒီရန်ကုန်တိုင်းကနေပြီးတော့တင်တာပါဒါပေမဲ့ပယ်ချခံခဲ့ရပါတယ်သူဟာတရားလွှတ်တော်ရှင်းနေလည်းဖြစ်ပါတယ်ဒီတဲ့ဥပဒေကြီးရနဲ့ပတ်သက်ပြီးတော့သူ့ကိုဆွေးနွေးပေးဖို့ဖိတ်ခေါ်ထားတာပါအရင်ဆုံးကျွန်တော်ဥကြော့စိုးအောင်ကိုဖိတ်ခေါ်ခြင်းပါလိမ့်မယ်ဥကြော့စိုးအောင်ကြားပါလားဟုတ်ကဲ
့ကြားပါပါခင်ဗျ
ာဥကြော့စိုးအောင်ကျွန်တော်တတိထားမိလောက်တော့ဥကြော့စိုးအောင်တို့တင်တဲ့ဥကြော့စိုးအောင်တို့ပါတီကနေပြီးတော့တင်တဲ့ကိုယ်စားလှယ်အများစုအားလုံးနှီးပါလို့လို့ပဲပယ်ချခံခဲ့ရတယ်လို့သိရပါတယ်ခင်ဗျာအဲ့ဒါလေးအခြေအနေလေးရှင်းပြပါလားခင်ဗျာဘာနဲ့ညိတာလဲဘယ်လောက်ဘယ်သူတွေပယ်ချခံရလဲရေတွက်ဘယ်လောက်ပယ်ချခံရပါလဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒါတွေပြောရမယ်ဆိုရင်တော်တော်စိတ်မကောင်းကြပါဘောနော်အမှန်စင်ဒီအချိန်မှာလေကျွန်တော်ဘူကျောင်းအောင်ဆန်းကိုတော်တော်လေးသတိရနေတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့လူမျိုးတွေကိုနိုင်ငံတော်ရဲ့ဒီလိုအခန့်ကဏ္ဍမှာပါဝင်ခွင့်မပေးဘူးဆိုရင်နိုင်ငံတော်အင်အားတည်းရဲ့ရောနေတော့တယ်လို့ကျွန်တော်ခံစားတယ်ဥပမာအနေနဲ့ပြောမယ်ဆိုရင်တော့အများကြီးပေါ့ဗျာအခုလောလောဆယ်ကျွန်တော်တို့2015ရွက်ကောက်ဝေးမှာနိုင်ငံမမွေးခင်မိဘနှစ်ပါးနိုင်ငံသားမဖြစ်ဘူးဆိုပြီးတော့ပြောနေကြတယ်လောလောဆယ်ပြရတာတော့
ဟုတ်ကဲ့
ကျွန်တော်တို့ပြောမယ်ဆိုရင်ဒါရီအိုးစုရဲ့အထက်နဲ့စပြီးတော့
ဟုတ်ကဲ့ဦးကျော်စိုးအောင်ခတ်တူတူတို့လေးပြောပြပါလားဗျာနောက်ပိုင်းမှာလည်းဆွေးနွေးဖို့ရှိလို့ပ
ါပြီးတော့တန်ခွေရ49ခုဖတ်စာဖလာကိတဲ့ဆောက်လုံးတောင်ခွေရ62ခုနှစ်နောက်ပိုင်းတောင်ခွေရ90ခုနှစ်ဒီဝင်ကြရတဲ့တိုင်းဒါခွေရပြေဝရခဲ့တယ်မဆလကိတော့ဆော့ပေါ့နော်2010အထိကျွန်တော်တို့လူမျိုးတွေကတိုင်းဒါခွေရရခဲ့ပြီးတော့လွတ်တော်ကိုယ်စားလှယ်အမှတ်တွေဝင်ပြိုင်ခွေရခဲ့တယ်လွတ်တော်ကိုယ်စားလှယ်တွေကြည့်ခဲ့တယ်မဲဆန္ဒနေမှာလည်းအတတိပြည်သူတွေကမဲဆန္ဒတွေပေးကြလို့ရခဲ့တယ်2015လောက်မှပဲမရဘူးဆိုတော့ကျွန်တော်တို့ကတော်တော်သိမကောင်းဟုတ
်ကဲ့
ဒါကိုကျွန်တော်တို့ဘယ်လိုပြောမယ်ဆိုရင်ဒါတွေကတော့လူမျိုးနဲ့ဘာသာတရားကိုအခြေခံပြီးတော့ကိုကြဆက်ဆက်မှုတရားလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဦးကျော်စိုးအောင်တို့ပါတီကကုစလေလောင်းဘလောက်တင်တာလဲဘလောက်ပယ်ခံပါလဲ
ရန်ကုန်တိုင်းမှာကြတော့ကျွန်တော်တို့9ယောက်ပါ9ယောက်ဟု
တ်ကဲ့ရ
တယ်ရခိုင်ပြည်နယ်မှာကြတော့မောင်းတော့ခရိုင်နဲ့စစ်တူခရိုင်မှာ12ဦးလုံးပယ်ခံရ
အဲကူကျော်စုံရဲ့ဖုန်းကတစ်ချက်ချက်ပြတော့ပြတော့ဖြစ်ဖြစ်သွားပါတယ်ခင်ဗျာမိုဘိုင်းဖုန်းတစ်ခုများဖြစ်နေလားမသိဘူးဟိုလေဦးကျော်စုံအားလုံးစုစုပေါင်းကိုစလေဘလောက်ရှိလဲဦးကျော်စုံတို့ပါတီကတင်တဲ့ကိုစလေ
16ယောက်ပါခင်ဗျာ16ယောက်မှာ19ယောက
်ဦးကျော်စုံရဲ့ဖုန်းလမ်းပြတောင်းဖြစ်နေပါတယ်ခင်ဗျာဦးကျော်စုံ16ယောက်နေလို့19ယောက်ပယ်ခါရတယ်ဘာကြောင့်ဒီ19ယောက်ပယ်ခါတာဘာကြောင့်ပယ်ခါရလဲလို့သူအကြောင်းပြပါလဲ
အကြောင်းကြတာကတော့သူတို့မွေးချင်းမိဘနှစ်ပါးနိုင်ငံသားမဖြစ်ဘူးဆိုပြီးတော့အကြောင်းကြပါတယ်စာထဲမှာပေါ့နော်
ဟုတ်ကဲ့အဲ့ဒါကို
စာရီမှာကြတော့အဲ့လိုမျိုးမဟုတ်ပဲနဲ့ဘာပုံမလဲဒီနိုင်ငံဥပဒေနည်းဥပဒေနဲ့စစ်စစ်ကြည့်တဲ့အချိန်မှာတော့မကန့်ရည်ဘူးဆိုပြီးတော့အကြောင်းပြတာဘယ်အကြောင်းကိုဘယ်ပုံ ရေယူနာမပါဘူးဆိုတာကိုကျွန်တော်တို့တွေ့ရတဲ့စာထဲမှာ
အဲ့ဒါကခုနကဥကျော်ဆုံးအောင်ပြောသွားတဲ့ထဲမှာ Ranger ဆိုတဲ့အတုံးနှုတ်ပါပါတယ်မြန်မာဆိုရလဲ Ranger ဆိုတဲ့အတုံးနှုတ်ကိုလက်မခံလို့ဖြစ်နေလို့ဒီကိစ္စကြောင့်များလား
အဲ့ဒါတွေကျွန်တော်တို့ application form မှာ Ranger ဆိုတဲ့စာသားတော့တလုံးမှမပါဘူးရိုးရိုးသူတို့ပြတ်တန်းထားတဲ့အတိုင်းကျွန်တော်တို့ကတော့ဟိုလူမျိုးအနေနဲ့လူတော်ကိုယ်စားလှယ်နေရအနေနဲ့တော့ပါခဲ့တယ်မျိုးနေဘယ်မျိုးနေမှာဘယ်လူတော်ကိုယ်စားလှယ်ဆိုပြီးတော့ပါခဲ့တယ်ဒါပြီး Ranger ဆိုတဲ့ကလုံးတလုံးမှမပ
ါဟုတ်ကဲ့အဲ့တော့နောက်တစ်ခုကသူတို့ပြောသလိုမိဘနှစ်ပါးကမွေးဖွားတဲ့အချိန်မှာနိုင်ငံသားမဟုတ်ဘူးဆိုတာကောမှန်ပါလား
အဲ့ဒါကတော့မှားတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ထဲမှာပါတဲ့ပုံကိုယ်တွေထဲမှာ1990တုန်းကလည်းရွေးကောက်ပွဲမှာကိုယ်စားလှယ်ပြခဲ့ဖို့တဲ့ပုံကိုယ်တွေရှိတယ်ပြီးတော့2010မှာရွေးကောက်ပွဲကျင်းပခဲ့တဲ့အချိန်မှာလည်းကိုယ်စားလှယ်ပြခဲ့တဲ့ပုံကိုယ်တွေရှိတယ်ဒီကိုယ်စားလှယ်တွေကအဲ့ဒီတော့နိုင်ငံသားဖြစ်ရတဲ့2015မှာနိုင်ငံသားမဖြစ်ဘူးဆိုတဲ့ဇာတ်ကားကြတော့ဥပဒေနဲ့ရှင်းတော့ကြားနေတယ်ဆိုတာကိုကျွန်တော်တို့ခံစားရတယ်။ဒါကတော့ဘလို့မှဥပဒေနဲ့မကိုက်ဘူးဆိုတာကိုကျွန်တော်တို့ခံစားရခင်ဗျ။
အဲ့တော့ဆိုရွာကဒီကုစဲလောင်းနေကပြီးခဲ့တဲ့ဒီရွက်ောက်ပွဲလေးမှာလွတ်တော်ကုစဲအနောင်ဖြစ်တဲ့တင်တွင်းလုံးကကန့်ကွက်ခံခြင်းမရှိခဲ့ဘူးလား
။ကုစဲလေးဖြစ်ခဲ့တယ်
။ဟောလွတ်တော်ကုစဲလေးအထိပါဖြစ်ခဲ့တာဖြစ်ခဲ့တဲ့သူတွေပါပါပါလား
။လွတ်တော်ကုစဲလေးဖြစ်လေ90မှာဆိုရင်ကျွန်တော်တို့ပါတီရဲ့ဥက္ကဋ္ဌရေးဦးတော်မင်းဟာ90မှာကုစဲလေးဖြစ်ခဲ့ပြီးတော့ကုစဲလေးအမှတ်တော်ဖြစ်ခဲ့တယ်အနိုင်ရခဲ့တယ်ဒါမဲ့နိုင်ငံတော်အစိုးရအဲ့တုန်းကနားပါဆူရလွတ်တော်မခေါ်ပေးတဲ့အချိန်မှာတော့အန်အန်လီနဲ့တွဲပြီးတော့လွတ်တော်အမတ်ဟိုလွတ်တော်တွေမရောက်တာတခုပဲပေါ့နော်လွတ်တော်အမတ်တော့ပြီးခဲ့တယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဦးကျော်စိုးအောင်လေးလိုက်ပေါ်မှာခဏနေပြပေါ့အောင်ခင်ဗျကျွန်တော်ဦးခင်မောင်ချူကိုဖိတ်ခေါ်ချင်ပါလေဦးခင်မောင်ချူကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတ
ယ်ဦးခင်မောင်ချူကဒီဥပဒေပိုင်းဆိုင်ရာကြောညင်သူလည်းဖြစ်တယ်နောက်တတိပုဂ္ဂလနဲ့ပတ်သက်ပြီးတော့ရွေးချယ်ခံရတော့တင်တဲ့အခါမှာအခုပယ်ချခံလို့သိရပါတယ်အရင်ဆုံးကျွန်တော်ဦးခင်မောင်ချူကိုဘာကြောင့်ပယ်ချဆိုတော့ရွက်ကောက်ဝက်ကောင်ရှင်ကဘယ်လိုများအကြောင်းပြန်ပါလဲ
ဟုတ်ကဲ့ကျွန်တော်ဗဟန်းမြို့နယ်ပြည်သူ့လွတ်တော်မဲဆန္ဒနယ်မြေကနေပြောဒီကျွန်တော်ရှင်းပြတင်ပါတယ်တင်တဲ့အခါကျတော့မိဘနှစ်ပါးဟာကျွန်တော်မွေးဖွားချိန်မှာနိုင်ငံသားဟုတ်မဟုတ်ဆီစစ်တဲ့ကိစ္စပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ခိုင်လုံတဲ့အထောက်အထားတွေမရှိဘူးဆိုပြီးတော့ရှင်းလာဖို့ညှင်းပယ်လိုက်တာဖြစ်ပါတယ
်ဟုတ်ကဲ့အဲ့ဒါကတော့မှန်ပါသလားဥက္ကမောင်ချူ
အာမှန်ပါဦးခင်ဗျအဲ့ဒီအကြောင်းပြချက်ကလေးပြောပြလို့ရမလား
ဟုတ်ကဲ့ပြောပါခင်ဗျ
ပရမချက်ကကျွန်တော်ကလူမျိုးမှာဗမာလို့ထည့်ထားပါတယ်။ကုကွယ်တဲ့ဘာသာမှာအစ္စလာမ်လို့ထည့်ပါတယ်။အဲ့တော့ဒီပရမအောင်ဆုံးသူတို့ရဲ့အကြောင်းပြချက်ကဗမာလူမျိုးဟုတုံးတက်ရန်ခိုင်လုံသောအထောက်အထားမရှိရှိရပါဆိုတော့ဒါကကျွန်တော်တို့လူမျိုးကိုတုံးတက်နေတာမဟုတ်ဘူးလေ။တုံးတက်မှာက2010ဒီနှစ်ကြီးရွတ်လွတ်တော်ရွေးကောက်ပွဲဥပဒေပုံမှန်ရှစ်ခါဝေးနဲ့ဤဥပဒေ28ဂန်းငယ်နှစ်တုန်းမှာကမိဘနှစ်ပါးဟာနိုင်ငံသားမိဘနှစ်ပါးကနေမျိုးဖွားလာတဲ့နိုင်ငံသားသာလျှောက်ထားပိုင်ခွင့်ရှိပါတယ်။အဲ့တော့မိဘနှစ်ပါးဒီနိုင်ငံသားဖြစ်မဖြစ်ဒါကိုပဲစစ်ဆေးရမှာဖြစ်ပါတယ်။ဒါတစ်ချက်။နောက်တစ်ချက်ကကျွန်တော်မိဘတွေနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာ1948ခုနှစ်ကျောင်းစုမြန်မာနိုင်ငံသားဥပဒေပုံမှန်6နှစ်နဲ့အကျုံးဝင်အားနည်းသူဖြစ်ပါတယ်ဆိုတော့အားနည်းတယ်ဆိုတာကသိပြီးတော့တောင်ဆွဆွဲတဲ့လူကအားမရှိဘူးလို့ပြောတဲ့အခါမှာနော်အဲ့တော့ပုံမှန်ဆက်ပြီးတော့ရေးထားကြည့်တယ်ပုံမှန်၄နှစ်နဲ့အကျုံးဝင်ရန်အထောက်အထားမတွေ့ရှိရဘူးဒါလည်းမှားနေပါတယ်ကျွန်တော်မိဘနှစ်ပါးရဲ့မိဘမှတ်ပုံတွေရှိပါတယ်1948ခုနှစ်ပြည်တော်စုမြန်မာနိုင်ငံသားဖြစ်မှုအဲ့ဒီပုံမှန်၄နှစ်မှာအကျုံးဝင်တဲ့ဆိုလို့ရှိရင်လည်းပဲကျွန်တော်တို့မိဘတွေဟာအားလုံးရတဲ့မှတ်ပုံတွေမျိုးရရှိထားပါတယ်အဲ့ဒီလိုမှတ်ပုံတွေမျိုးကိုပုံမှန်6နှစ်အရဒါပေးတာပါလို့အဲ့ဒီဒီလိုရှိခုနေပြည်တော်စုမြန်မာနိုင်ငံသားဖြစ်မှုအဖွဲ့အစည်းမှာပေါ်ပြထားပါတယ်။ဒါအပြင်ကျွန်တော်မိဘများဟာပြည်မျိုးမှာထင်ရှားတဲ့နိုင်ငံရေးသမားများဖြစ်ပါတယ်။နိုင်ငံရေးလုပ်ပါရဲ့။ကျွန်တော်အဖေရတဲ့မှတ်ပုံတွေဆိုရင်လူလိုက်ရပြီးကာဆာမှာရတာဖြစ်တဲ့အတွက်ကြောင့် DC 006226ဆိုတာ Impedance ဆိုတဲ့မှတ်ပုံတွေမှာနောက်တစ်ခါအမေရဲ့မှတ်ပုံတွေက PME 112820ဆိုတာ PME ဆိုတာ Pro မှာပြည်မျိုးမှာရတာပါ။အဲ့တော့ပြည်ရရောင်းက record မှာတွေ့ချင်တွေ့နိုင်ပါလေမိဘနှစ်ပါးစလုံးဟာရန်ကုန်မှာမွေးတယ်လူမျိုးဟာမြန်မာဖြစ်တယ်အဲ့ဒီလိုပြည်ရရောင်းကမှာရှိပါတယ်အဲ့တော့ကျွန်တော်က10ရက်နေ့ရှင်းလမှာရှင်းလပိုင်းမှာရှောက်လာတင်ပါတယ်21ရက်နေ့မှာကျွန်တော်ကိုစစ်စစ်ပါတယ်စစ်စစ်တဲ့အခါမှာဆရာရဲ့ရှောက်လာအားလုံးပြည့်စုံပါတယ်လို့အဲ့လိုပြောပါတယ်ဒီမှာလဲရောင်းကအရာရှိတယောက်လဲထိုင်နေပါတယ်ကျွန်တော်ကသူတို့ရှင်းမှာပဲကျွန်တော်ရဲ့မှတ်ပုံတွေကိုနှစ်ခါကျွန်တော်မေးပါတယ်ကျွန်တော်ရဲ့နိုင်ငံသားစီစီကပြအမှတ်က12ဥက္ကဋ္ဌ9007378ဖြစ်ပါတယ်အဲ့တော့အဲ့ဒီလိုကျွန်တော်တို့စစ်ဆေးတုန်းကဒီအရုပ်မစစ်ဆေးဘဲနဲ့မပြောဘဲနဲ့အခုလိုမျက်ကွယ်ဆုံးဖြတ်လိုက်တာဟာဒါဟာအင်တာဖေးမဖြစ်ဘူးပေါ့ဗျာအ ဲ့တော့ဒီနေ့မနေ့မှာသတင်းစာမှာ9ရက်6ရက်9ရက်မှာ candidate list တွေထွက်မယ်ဆိုပြီးစထွက်မယ်ရန်ကုန်တိုင်းကစထွက်မယ်သတင်းစာမှာပါလာတော့ရန်ကုန်တိုင်းရွက်ကောက်ပွဲကော်မရှင်ကိုကျွန်တော်ဖုန်းဆက်တယ်ဆက်တဲ့ခါကျတော့ဗေဗေတန်းမျိုးနွယ်များထွက်ပြီလားလို့ဆိုမထွက်သေးဘူးတဲ့စစ်စစ်နေစေပဲဒါမနေ့ပိုင်းရုံးဖွင့်တဲ့အချိန်လောက်ပေါ့နော်နေ့ကပိုင်းကျတော့ဆက်နှစ်နိုင်ခွဲလောက်မှာအနောက်ပိုင်းခရင်ရွက်ကောက်ပွဲကော်မရှင်ခေါ်ပါတယ်ခေါ်ပြီးတော့သူတို့ရဲ့ဆုံးဖြတ်ချက်ကိုအဲ့လိုပေးလိုက်တာဖြစ်ပါလေ
ဟုတ်
ကဲ့လောက်ဆိုရင်အကြမ်းကျဉ်းတော့တိလောက်ပြီး
ဟုတ်ကဲ့ဥက္ကမောင်ချူနောက်ပိုင်းဆက်မေးစရာရှိပါလေလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်နောက်တူဖိတ်ခေါ်ချင်ပါလေဥက္ကမောင်ကြီးပါပဲဥက္ကမောင်ကြီးကလည်းဗဘဲသားမျိုးနေကကိုစေလောင်းတင်နေထင်ပါလေသူလည်းပယ်ခါရတယ်လို့သိရပါလေဥက္ကမောင်ကြီးကိုအကြောင်းပြချက်ကရောဘယ်လိုများပြီးပါလေခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေ့ဆုံးမရှိတဲ့ခေါ်လို့ကျွန်တော်တော့ပါတယ်တော့ဆုံးမရှိငါတော့ကိုအဲ့ဒါပြပါတယ်နံပါတ်1အဲ့ဒီဆိုင်ရမှာကျွန်တော်အဖေရဲ့နာမည်ဟာဦးသိန်းမောင်ကိုဦးသိန်းအောင်လို့ရေးတာဒီပဲလေအင်မီဂရေးရှင်းအနေနဲ့လာဝကအနေနဲ့လုံးဝမှားယွင်းနေပါတယ်ဆိုတာကိုပထမဆုံးကျွန်တော်ပြောလိုပါတယ်ကျွန်တော်အဖေနာမည်ကဦးသိန်းမောင်ပါဦးသိန်းမောင်ဒီဦးသိန်းအောင်လို့သူတို့ဒီမှာဖခင်ဦးသိန်းအောင်အမိဒေါ်မဆန်လို့ရေးထားတယ်ဒီပဲလေကျွန်တော်အတူဖခင်တယောက်ပေးထားတယ်လို့ပဲကျွန်တော်ခံစားရပါတယ်ကျွန်တော်ဟာ1990ခုနှစ်ကဖာဆာဗလာအဖွဲ့ချုပ်ကိုကျွန်တော်တို့မှတ်ပုံတင်ပါတယ်ကျွန်တော်ဖာဆာဗလာအဖွဲ့ချုပ်ရဲ့အထွေထွေတွင်းမှုဖြစ်ပါတယ်1990ခုနှစ်အထွေထွေရွေးကောက်ပွဲမှာကျွန်တော်ဖာဆာဗလာအဖွဲ့ချုပ်အနေနဲ့ကျွန်တော်ပပေးရန်ကအရွေးခံခဲ့ပါတယ်ခိုင်လုံမဲ9930နမဲရတယ်အချို့မဲတွေကိုအကြောင်းပြချက်မညီညွတ်ပဲနဲ့ပယ်တဲ့အတွက်ကြောင့်ကျွန်တော်ကော်မရှင်ကိုကန့်ကွက်စွာပို့ခဲ့ပါတယ်အဲ့ဒီတော့ဆရာချေလာပြီးတော့ကျွန်တော်ကိုခေါ်ပြီးတော့ပြောပါတယ်ဥမမောင်ကြီးခဏကန့်ကွက်မနေနဲ့ကွာဘာမှလည်းဖြစ်လာမယ့်ကိစ္စမဟုတ်ပါဘူးဆိုပြီးတော့ပြောလို့ကျွန်တော်ကန့်ကွက်စာကိုတော့မယုတ်သိမ်းဘူးကျွန်တော်ဒီတိုင်းပဲပုံနေမြဲထားကြားနေမြဲထားလိုက်ရပါတယ်နောက်ကျွန်တော်ရဲ့ဒီနေ့ပေးတဲ့ကော်မရှင်အနောက်ပိုင်းခရိုင်ကော်မရှင်ရဲ့စာထဲမှာအခြေခံအကြောင်းအရာတွေအားလုံးမှားယွင်းနေပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်အဖေဦးသိမ်းမောင်သူတို့ဖခင်ကိုဦးသိန်းအောင်လို့ရေးထားပါတယ်မိခင်နာမည်ဒေါ်မဆန်မှတ်ပါတယ်နောက်တစ်ခုကကျွန်တော်ရဲ့နိုင်ငံသားစီစီကပြဆနစ်မြင်းဆောင်တမနာ9313864ဘုတ်တိုင်းဆောင်ထားတယ်လို့ရေးပါတယ်ကြောက်ဖြူဒေသဘင်္ဂလီလူမျိုးလို့ရေးထားတယ်အဲ့ဒါလည်းမှားနေပါတယ်ကျွန်တော်ရဲ့ကပြမှာကရခိုင်ကိုးကွယ်သည့်ဘာသာအစ္စလာမ်ဆိုပြီးတော့ရေးထားတဲ့အတွက်ကြောင့်ကျွန်တော်အနေနဲ့ဘာသာယုံကြည်ကိုးကွယ်မှုကိုအကြောင်းပြုပြီးတော့ကျွန်တော်တို့ကိုခွဲခြားဆက်ဆံသလားဆိုတာကျွန်တော်တန်တရားဖြစ်လာပါတယ
်
နောက်တစ်ခါကျွန်တော်အဖေနဲ့အမေကိုဗာရိတ်ထားလဲဆိုတော့1948ခုနှစ်ပြည်တော်စုနိုင်ငံဥပဒေပုံမှန်၄နှစ်အကျုံးဝင်ရအားနည်းစုဖြစ်ပါသည်ဆိုကြရဒါသည်အမတန်မှမှားယွင်းချက်တရပါဘာကြောင့်လဲဆိုတော့ကျွန်တော်အဖေဟာမော်ကွန်လွတ်လိုက်မော်ကွန်ဝင်ယူဖို့အတွက်စာနဲ့ပေနဲ့ခေါ်ရတဲ့စာကျွန်တော်မှာရှိပါတယ်ကျွန်တော်ရဲ့ဘဝမှတ်တမ်းဆိုတဲ့ရာမဝတီမောင်မောင်ကြီးဘဝမှတ်တမ်း memoir စာအုပ်ထဲမှာလည်းကျွန်တော်ထည့်ထားပါတယ်အဲ့ဒီစာကိုနော်အဲ့ဒါတစ်ချက်နောက်တစ်ခုကကျွန်တော်အဖေဦးသိန်းမောင်ဟာ1946ခုနှစ်ဥပါစော့ကြောက်ဖြူကိုလာတဲ့အချိန်တုန်းကကျွန်တော်အဖေဒီလွတ်လိုက်တရားပွဲဖြစ်အောင်ဦးဗိုလ်ချုပ်အောင်ဆန်းနဲ့အဖွဲ့အဲ့ဒီမှာကျွန်တော်တို့ရခိုင်ကောင်းဆောင်တူဖြစ်တဲ့ဦးအောင်ဆောင်ဝင်လဲပါပါတယ်ကျွန်တော်အရွယ်12နှစ်သားအရွယ်ရှိပါတယ်အဲ့ဒီအစည်းအဝေးမှာကျွန်တော်အဖေနဲ့ထိုင်တဲ့အချိန်ကမှကျွန်တော်ကိုယ်တိုင်ပါပါတယ်ဘိုးကျော်အောင်ဆောင်ကိုကျွန်တော်ကိုယ်တိုင်တွေးမှုတယ်မြင်မှုတယ်အဲ့ဒါလိုပုံပုံတယောက်ပါနောက်ပြီးတော့ဖတ်ဆပလာဆိုတာဘိုးကျော်အောင်ဆောင်ကလွတ်လပ်ရေးယူပေးခဲ့တဲ့အဖွဲ့အစည်းတယောက်ရဲ့အဖွဲ့အစည်းတရားရဲ့အတွင်းမှုကိုတောင်းမှဒီ immigration အနေပြီးတော့ဟုတ်လားဘင်္ဂလီလူမျိုးလို့ရေးထားပြီးပင်လျင်ဘင်္ဂလီလူမျိုးဆိုတာမြန်မာနိုင်ငံမှာဘယ်ပြည်သူလွတ်တော်ဘယ်လွတ်တော်ဘယ်တိုင်းပြည်သူလွတ်တော်မှာဥပဒေပြဋ္ဌာန်းထားတယ်လေဆိုတာကျွန်တော်ဒါမေးချင်ပါတယ
်ကျွန်တော်တစ်ချက်မေးချင်တာကဥပမောင်ကြီးကဥပမောင်ကြီးကကိုယ်စဲလောင်းတင်ပြတဲ့ခါမှာကိုယ့်ရဲ့ကိုယ်ရဲ့ရာဇဝင်ကိုတင်ပြရပါတယ်အဲ့တော့ကိုယ့်ရဲ့ရာဇဝင်ကိုယ့်ရဲ့ရာဇဝင်မှာတင်ပြတဲ့အတိုင်းမဖော်ပြဘဲနဲ့သူတို့ထပ်ဖော်ပြတာလားထပ်ပြင်ဆင်တာလား immigration ကဘယ်လိုမျိုးလဲခင်ဗျာ
မဟုတ်ဘူးသူတို့မှားနေပါတယ် immigration ကကျွန်တော်ဖေနာမည်ကိုပို့ထားတဲ့နေရာမှာအမေရဲ့ဒီအမျိုးသားမှတ်ပုံတင်ကပြနံပါတ်အမေနာမည်မှန်တယ်အဖေနာမည်ကိုဦးသိန်းမောင်အစားဦးသိန်းအောင်ဆိုပြီးတော့မှတ်ပုံတင်လဲမှားနေပါတယ်
နောက်ပြီးတော့အဖေရဲ့အသက်အရွယ်လည်းအဲ့ဒီမှာကျွန်တော်အဖေကအခုအသက်နဲ့ရှိရင်103နှစ်ရှိပါမယ်19
ဘာသာက
80မှာဆုံးသွ
ားတာအဲ့ဒါကဦးမောင်ကြီးရဲ့နိုင်ငံသားမှတ်ပုံတင်ပါဖို့မှားနေတဲ့သဘောလား
95ပဲရှိပါတယ်ကျွန်တော်အသက်ဟာ80ရှိနေပါပြီအဲ
့တော့ဦးမောင်ကြီးရဲ့နိုင်ငံသားမှတ်ပုံတင်ပါကိုနာမည်မှားနေတဲ့သဘောလားအဖေနာမည
်မဟုတ်ဘူးခင်ဗျာကျွန်တော်နိုင်ငံသားမှတ်ပုံတင်ပါကဦးသိန်းမောင်သူတို့ရေးတဲ့သူတို့ immigration ကပို့တဲ့ထက်မှာဥသိမ်းအောင်အဲ့တော့အခြေခံအကြောင်းအရာကိုကျွန်တော် protest လုပ်ပါတယ် commission စစ်တဲ့အခါမှာ
ဟုတ်ကဲ့
အဲ့ဒီအချိန်မှာ commission က immigration အရာရှိတူကမင်္ဂလာတောင်ကျောင်းမျိုးနယ်မျိုးနယ်မှုကိုမှားနေပြီလို့ပြောတယ်အဲ့တော့မျိုးနယ်မှုအဲ့ဒါကိုပြင်ဆင်ပြီးတော့ခင်ဗျားကျွန်တော်တို့စီ fax နဲ့ထုတ်လိုက်ပါလို့ပြောတယ်အဲ့ဒီအခု fax နဲ့ပြန်ထုတ်တဲ့ဟာလည်းမှားနေပါတယ်တဲ့ဒီနေ့ commission ကိုကျွန်တော်အဲ့ဒီကိစ္စကိုကျွန်တော်အဖေဘာလို့မှားနေရမှာလဲဆိုပြီးတော့ပြောအဲ့ဒီကော်မတီကမင်္ဂလာတောင်မြို့မျိုးနယ်ဒီမျိုးနယ်မှုကထပ်ပြီးတော့ပဲဦးသိန်းအောင်ဆိုတော့မှားပြီးတော့ပို့ပါတယ်တဲ့ဆိုတော့ဒီကိစ္စကကျွန်တော်နိုင်ငံတော်သမ္မတကိုတင်ရမယ်သဘောဖြစ်နေတယ်ဒါပေမဲ့ကျွန်တော်ဒီကြားထဲမှာတယ်လီဖုန်းနဲ့နိုင်ငံတော်ဘာသာတရားကိုယုံကြည်ကိုးကွယ်မှုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့အတွက်ကြောင့်နိုင်ငံတော်ရဲ့အကြီးအကဲသာသနာ့ဝန်ကြီးဌာနတယောက်ကိုလည်းကျွန်တော်တယ်လီဖုန်းနဲ့အကြောင်းကြားရပါတယ်ဒီကျွန်တော်အခုဒီရန်ကုန်တိုင်းဒေသကိုအယူခံတက်မဲ့ကော်ပီလေးကျွန်တော်အဲ့ဒီနိုင်ငံတော်ရဲ့အကြံပေးကိုကျွန်တော်ပေးပါမယ
်ကျွန်တော်နောက်တူဖိတ်ခေါ်ခြင်းပါတယ်နောက်တူကတော့ထူးခြားကြပါကိုရွှေစင်ထုံးပါခုနရှိမှကျွန်တော်တို့ကိုစလေပယ်ခါတဲ့ခါမှာသူတို့ရဲ့ခန်းစားချက်ကဘာသာရေးကြောင့်လို့ခန်းစားချက်တူရှိပါတယ်ကိုရွှေစင်ထုံးကတော့ပုံစံတစ်မျိုးဖြစ်ပါတယ်ကိုရွှေစင်ထုံးအခုကိုစလေပယ်ခါတဲ့ကိစ္စလေးကိုသူတို့ဘက်ကအကြောင်းပြတာကိုပြောပါအောင်ခင်ဗျ
ဟုတ်ကဲ့ကျွန်တော်ကတောင်းကြတာပုံမှန်ရှိကဒီအပတ်ကွာနေရဒီကောက်ွယ်ဒီကောက်ွယ်မှာဒီကောက်တင်ရောက်ခြင်းခမဲခွင့်မရှိကြောင်းသူတို့ဆုံးပြခဲ့ပါတယ
်ဟုတ်ကဲ့အဲ့ဒါကအကြောင်းပြချက်ကဘလို့အကြောင်းပြချက်လဲခင်ဗျာသူရဲ့ပုံမှန်မှာဘလို့ဖော်ပြထားပါလဲ
ဟုတ်ကဲ့အကြောင်းပြချက်ကဒီရေကောက်ပွဲဝင်တဲ့အချိန်မှာဝန်ထဲမှာတစ်ဆက်ဆက်တဲ့မနေခဲ့ဘူးဆိုတဲ့အကြောင်းပြချက်နဲ့ကျွန်တော်ကိုအဲ့ဒီလိုဆုံးပြ
ဟုတ်ကဲ့ဒီ7နှစ်တက်တန်းတင်တဲ့တောက်လျှောက်ဆက်နေမှဒီကိုယ်စေလောင်းဖြစ်ရွေးချယ်လို့ရမယ်ရွေးချယ်ပိုင်ခွင့်ရှိမယ်ဆိုတဲ့ကိစ္စပါအဲ့တော့ဒီကိစ္စရှိရက်နဲ့ကိုရွှေစင်ထွန်းကဘလူကြောင့်ကိုယ်စေလောင်းတင်ပြစ်တာလဲဒီလိုအချက်ရှိရက်နဲ့ပေါ့
ဟုတ်ကဲ့ပါအဲ့ဒါကအကြောင်းရနှစ်ပိုင်းရှိပါတယ်တစ်ပိုင်းကတော့ဥပဒေကြောင်းရပါနောက်တစ်ပိုင်းကတော့နိုင်ငံကြီးပြေးရပါဆိုတော့ပထမပိုင်းကတော့ဥပဒေကပြောမယ်ဆိုရင်ဒီပုံမှန်ရှိခန့်ဒီပိုက်ခွင့်နဲ့ပါပြောရတာကဒီကျင်းညောဒီလူ့ခေါ်ကိုယ်စားလှယ်ထုတ်တဲ့အချိန်ကြာမှလူ့ခေါ်ကိုယ်စားလှယ်ဖြစ်တဲ့အချိန်ကြာမှဟာလားလူ့ခေါ်ကိုယ်စားလှယ်ဖြစ်တဲ့အချိန်ကနေပြီးတော့တစ်ဆက်ကြီးလို့သူပြောလာတဲ့ခါကဥပဒေကြောင့်ရပြောမယ်ဆိုလို့ရှိရင်ဒီဥပဒေကအာငင်းနဲ့တင်းသွားပါလေဥပဒေကကျွန်တော်ကလူ့ခေါ်ကိုယ်စားလှယ်ဖြစ်သေးတာမဟုတ်ဘူးကျွန်တော်ကလူ့ခေါ်ကိုယ်စားလှယ်ဖြစ်ဒီခံမှုဟာဟိုမြေကျဲတင်းရဖို့ကျွန်တော်ကဒီရွေးကောက်ပေါ်မှာကျင်းရဖြစ်ပါလေဒီကနေ့ဟိုကလာခေါ်ကိုယ်စားလှယ်ဖြစ်တဲ့အချိန်ကလို့ရေးလာတဲ့ကြောင့်မို့လို့အခုကသူတို့လောက်တာသူတို့ကဒီဆုံးဖြတ်ချက်နဲ့ဒီကြောင်းပြချက်နဲ့ဆုံးဖြတ်ခဲ့တာဟာဥပဒေကြောင်းအကြည့်မယ်ဆိုလို့ရှိရင်ချုပ်တင်ဆုံးဖြတ်တဲ့သဘောကိုရောက်နေပါတယ်။နောက်ပြီးတော့နိုင်ငံရေးအတွက်ဆိုရင်တော့ကျွန်တော်တို့ကဒီမိုကရေစီရည်ရှိကြောင်းအရကျွန်တော်တို့ကအခုဆစ်စစ်ကုနေတာဒီမိုကရေစီရရှိရေးဆိုတဲ့ကောင်းစီကကျွန်တော်တို့ကဒီတော့ဆက်လာခဲ့တာဖြစ်တယ်။ဒါမှလည်းအာဒီကံပြီးကလည်း2017ခုနှစ်မှာဒီမိုကရေစီနိုင်ငံအဖြစ်တရားဝင်ပြောင်းလဲသွားတယ်။အဲနောက်တစ်ခါကဘာလဲဆိုဒီငွေငွေပြည်စင်နေမှာဟာပူဝါပါဝင်နိုင်ဘူးဆိုတဲ့ရည်ရွယ်ချက်တွေနဲ့ကျွန်တော်တို့ဖိတ်ခေါ်ခဲ့တယ်
။ကျွန်တော်တစ်ချက်မေးချင်ပါတယ်ကိုရှင်စင်ထွန်းတမရကဖိတ်ခေါ်တာကျွန်တော်တို့သိရပါတယ်နိုင်ငံရေးပြင်ပမှာရောက်နေတဲ့ဒီနိုင်ငံရေးအင်အားစုတွေနိုင်ငံရေးလှုပ်ရှားသူတွေကိုပြန်ပြီးတော့လာပါနိုင်ငံရေးကဗမာနိုင်ငံရေးမှာဝင်ရောက်ပြီးတော့လုပ်ကင်ဆောင်ခွင့်ပေးပါမယ်ဆိုတဲ့ဟာမျိုးတို့ဖိတ်ခေါ်ခဲ့ပါတယ်ဒါမဲ့လည်းရွေးကောက်ပွဲဆိုင်ရာဥပဒေမှာဒီလိုပြတ်တန်းထားတဲ့ကိစ္စကိုဒီမတိုင်ခင်ကပြတ်တန်းထားတဲ့တကြောင်မလို့တက်ဆိုင်ရာအာဏာပိုင်တွေနဲ့ဒီကိစ္စနဲ့ပတ်သက်လို့ရွေးကောက်ပွဲမှာမဝင်ခင်မှာညှိနှိုင်းပြောဆိုတာရောမရှိဘူးလား
ကျွန်တော်လည်းညှိနှိုင်းပြောဆိုတာမရှိဘူးဆိုတော့ကျွန်တော်ပြောလို့ပဲရွေးကောက်ပွဲဆိုင်ရာဥပဒေကိုကျွန်တော်ကြည့်တဲ့အခါမှာအာလူတော်ကုစရဖြစ်တဲ့အချိန်ကလို့ပုံမစတာဒီအပိုင်နဲ့မှာရေးသားရတယ်အခုကကျွန်တော်လူတော်ကုစရဖြစ်တာမဟုတ်ဘူးလူတော်ကုစရဖြစ်ဖို့ဆိုတော့ရှောက်ထားစေပဲဖြစ်တယ်ရွေးချယ်ခံကိုဆောက်ထားစေပဲဖြစ်တယ်လို့ကြောင့်မလို့သူတို့ကဒီကိစ္စမှာကြိုတင်ဆုံးဖြတ်တယ်လို့သိတယ်
ကျွန်တော်တို့ရှင်တူရှိပါတယ်ကိုကျော်ဆိုးတဲ့အမေရိကန်ပြည်အောင်စုကပါကိုကျော်ဆိုးဆွနေတာဆွနေကျင်တာမင်းမြင်ကျင်တာပြောလို့ရပါတယ်ခင်ဗျဟုတ်ကဲ့ကိုခိုင်ဆိုးတင်တယ်ကိုခိုင်ဆိုးဆွနေလို့ရပါတယ
်ကျွန်တော်အမြင်ကတော့ဗျာအခုဒီလော့တော်ကိုစနေရွေးချယ်ပွဲမှာမြင်တာကဘယ်လိုလဲဆိုလို့ရှိရင်အဓိကကနေပြီးသမတသန့်စင်ကနေပြီးနိုင်ငံတကာမှာရောက်နေတဲ့ဟောနိုင်ငံရေးသမားတွေဟောမြန်မာနိုင်ငံကိုအကျိုးပြုနိုင်မဲ့တန်းပြေအတွက်အကျိုးပြုနိုင်မဲ့ ူတွေဆိုလို့ရှိရင်အဲပြည်ထောင်ဝင်ပြီးရင်ဟောဒီသူတို့နဲ့ပေါင်းပြီးရင်ဟောလုံးလို့ရတယ်အဲ့လိုခေါ်ထားတယ်အဲအဲ့လိုဆိုလို့ရှိရင်တင်းသာလူမျိုးတရားအနေနဲ့တော့အဲဘလောက်ပဲကြားပါစေဘလောက်ပဲဖြစ်ပေမဲ့ဟောတော့တိုင်းပြည်အကျိုးမှာဝင်ပြီးလုံးမယ်ဆိုလို့ရှိရင်တော့ဟောအတူနိုင်ငံသားပြန်လို့ခံယူမယ်နိုင်ငံသားတနိုင်ငံကိုထွက်သွားပြီနိုင်ငံတနိုင်ငံကနိုင်ငံသားဖြစ်သွားခံသွားပြီဆိုပေမဲ့အတူကမြန်မာနိုင်ငံအတက်ပြန်လို့အကျိုးပြုမယ်ဆိုလို့ရှိရင်နိုင်ငံသားပြန်လို့ခံယူမယ်ဆိုလို့ရှိရင်သူ့ဘောနေပြီးရအဲ့ဒါတရားလောလောခွင့်နဲ့နေပြီးရသူ့ဘောနေပြီးရကျွန်တော်အမြင်ကတော့ဟောလွှတ်တော်မှာတော့အယူပိုင်ခွင့်တော့ပေးရမယ်လို့ကျွန်တော
်ဟုတ်ကဲ့
အမြင်ကိုပြောပါတာနော
်ဟုတ်ကဲ့ကိုခန့်ဆုကျေးဇူးပါပဲတူတူတို့လေးဆွေးနွေးပြပါကျွန်တော်တို့နောက်ဆွေးနွေးစရာရှိလို့ကျွန်တော်ဥက္ကမောင်ချူကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဥက္ကမောင်ချူကဥပဒေကြီးကကျောင်းကျင်သူလည်းဖြစ်တဲ့ခါကျဥက္ကမောင်ချူကြားပါလားခင်ဗျကြ
ားပါတယ်ခင်ဗျ
ဟုတ်ကဲ့ဥက္ကမောင်ချူအခုကိစ္စဖြစ်ရတဲ့နဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့ရောပြောစရာရှိပါလား
ဟောခုနတစ်ချက်လေးကျန်တာလေးသူတို့အကြောင်းပြချက်ထင်ပါ
ဟုတ်ကဲ
့မိဘနှစ်ပါးကပုံမှန်30ခါဝေးနဲ့အကျုံးဝင်ဖို့ခံလို့ဆိုတာအဲထောက်ထားများတင်ပြန်လိုအပ်တယ်ဆိုတာလေပြောချင်ပါတယ
်ဟုတ်ကဲ့ပြောပါ
အဲ့ဒါကပုံမှန်30ခါဝေးမှာကမိဘဘိုးဘွားတွေကတိုင်းရင်းသားတူဖြစ်တယ်ဆိုတာကိုသတိပြရမှာပေါ့လေအဲ့ဒီလိုဒီဆုံးဖြတ်ချက်မှာပုံမှန်30ခါဝေးလို့တုံးပေါ့နော်ကျွန်တော်ဥပဒေမှာဒီဥပဒေတရားနဲ့ပုံမှန်တစ်ခုတုံးတဲ့အခါမှာအဲ့ဒီဥပဒေရဲ့နာမည်နောက်တစ်ခါအဲ့ဒီဥပဒေရဲ့အညီနာမနဲ့အဲ့ဒီဥပဒေရဲ့ရှေ့မှာခုနှစ်ကိုလည်းတစ်ခါလေးပြောရတယ်ပုံမှန်30ခါဝေးဆိုတာ1948ခုနှစ်ပြည်ထောင်စုနိုင်ငံသားဖြစ်မှုဥပဒေမှာလည်းပဲအဲ့ဒီသူပြောတဲ့ချက်က30ခါဝေးနဲ့ပတ်သက်ခြင်းမရှိဘူး1982ခုနှစ်မြန်မာနိုင်ငံသားဥပဒေမှာလည်း30ခါဝေးမှာအဲ့ဒီပြောတဲ့အကြောင်းပြချက်နဲ့ပတ်သက်ပြီးတော့လည်းမရှိဘူးအဲ့ဒီလိုဥပဒေနဲ့မြင်နဲ့အညီနာမနဲ့ကိုးကားထားတာလည်းမရှိဘဲနဲ့မသက်ဆိုင်မင်းနဲ့30ခါဝေးနဲ့အကျုံးဝင်ဖို့ဆိုတော့ဘယ်ကလာတဲ့ဥပဒေမှန်ကိုမသိရဟာကြီးဖြစ်နေတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ချက်ကကျွန်တော်ပြောချင်တာပါလဲဆိုတော့ကျွန်တော်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်345ခါဝေးအဲ့ဒီမှာဥပဒေရနိုင်ငံသားဖြစ်ပြီးသူများဟာနိုင်ငံသားများဖြစ်ကြပါလေ1982ခုနှစ်မြန်မာနိုင်ငံသားဥပဒေပုံမှန်6မှာလည်းပဲဒီအတိုင်းပဲဆိုထားပါလေနိုင်ငံသားဥပဒေရနိုင်ငံသားဖြစ်ပြီးတဲ့လူတွေနိုင်ငံသားပါဒါအပြင်ကျွန်တော်နိုင်ငံသားဖြစ်တာပုံကျော်ကပ်ပြားရပုံတွေကိုနည်းနည်းပြောပြချင်ပါတယ်ဟုတ
်ကဲ
့ကျွန်တော်1990ရွေးကောက်ပွဲမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပါတီကနေမက်နတ်တလင်းမက်ဆနာနဲ့နှစ်ကနေကျွန်တော်ရွေးကောက်ပွဲဝင်ပါတယ်အဲ့ဒီခါမှာနိုင်ငံသားစစ်ဆေးကပ်ပြားတွေလောက်ရပါတယ်လောက်တဲ့ခါကျတော့ကျွန်တော်ကိုလုံးပုံလုံးကြီးဟာတောင်းကမှာကျွန်တော်နေတဲ့ခါကျတော့တောင်းကလာဝကရုံးမှာဒီအစ်စင်ညွနယ်စုကလာဝကရဲမြေကြီးရှိတယ်ပေါ့နော်သူကအပွင့်နေတယ်၃ယောက်လာပြီးတော့ကျွန်တော်ကိုအထူးဒီလိုလာလုပ်ပေးသွားတာပါဒါပါဒီဒီချိန်မှာကျွန်တော်နိုင်ငံသားစီစီခံယူပြီးသားဖြစ်ပါတယ်။ဒါအပြင်အဲ့ဒီမှတ်ပုံတွေကကျွန်တော်ကပိုင်းနိုင်ခါတော့ပျောက်သွားတယ်။ပျောက်သွားတော့ကျွန်တော်ပြန်လျှောက်တယ်။လျှောက်တော့နောက်တစ်ချိန်လျှောက်တဲ့ခါမှာရန်ကုန်တိုင်းလဝကဦးစီးဌာနညွှန်ကြားရေးမှူးကနေစီစစ်ပြီးတော့ထုတ်ပေးတဲ့မှတ်ပုံတွေမှာအဲ့တော့နှစ်ချိန်ကျွန်တော်ကစီစစ်ခံထားပြီးဖြစ်ပါတယ်။ဒါကအခုစီစစ်တာကလက်မှတ်ထိုးထားတာကအနောက်ဘက်ခံရုပ်ောက်ဘဲကော်မရှင်ဥက္ကဋ္ဌဆိုတော့လက်မှတ်ထိုးထားတော့သူတို့ဟာဒီလိုနိုင်ငံသားနဲ့ပတ်သက်ပြီးတော့စီစစ်ပန်ခွင့်ရှိမရှိ
ဟုတ်ကဲ့
အဲ့ဒါမိကုန်ထုတ်ပို့
ကျွန်တော်အဲ့ဒါတိုင်းမှာတစ်ချက်လေးကျွန်တော်ဖြတ
်အခုလိုအကြောင်းပြချက်တွေဟာလေကျွန်တော်ရှေ့မှာလုံးဝတော့ပြည့်စုံပါလေလို့ပြောပြီးတော့အခုလိုဟဲ့လားအယူခံရက်တရက်က9ရက်အတွင်းမှာကျွန်တော် candidate list တောင်စောင့်နေပြီမေးနေပြီအဲ့ဒီအချိန်ကြတော့မှ reject လုပ်တာတွေကိုဒီလိုပြောတာဟာဒါအင်မတန်မှန်ရနေပါ
ခဲ့ကျွန်တော်ခတ်တူတို့ခုမေးချင်တယ်အခုဖြစ်နေတဲ့ပြဿနာတွေကဟုတ်ကဲ့အခုပေါင်းချူကျွန်တော်ခတ်တူတို့မေးချင်ပါလေအခုဖြစ်နေတဲ့ပြဿနာကလူဝင်မှုကြီးကြပ်ရေးဥပဒေကြောင့်ဖြစ်တဲ့ပြဿနာလို့ယူဆနိုင်လားဒါမှမဟုတ်ရွေးကောက်ပွဲဥပဒေကြောင့်လို့ယူဆနိုင်လားဘယ်အချက်ကြောင့်မလဲ
ဟာဥပဒေပြဿနာရှိတယ်ဒီထက်မှာ
ဟာခတ်တူတို့လေးတော့ပြောပါကျွန်တော်စက္ကန့်30လောက်ပဲရပါတော့တ
ယ်ကျေစုလွတ်တော်ရွေးကောက်ပွဲဥပဒေဆိုတာစောင့်နေတဲ့အရာထုတ်ထားတယ်နော်ဒါကကျွန်တော်တို့ရင်းပေါ့နော်အခုရွေးကောက်ပွဲကော်မရှင်နေဒီစာအုပ်တွေလည်းရောင်းပါတယ
်ကျွန်တော်စက္ကန့်30ပဲအချိန်ရပါတော့အဲ့မှာချုပ်ပြီးတော့ပြောပြပါ
ဦးမှာကျွန်တော်အတိအကျဖတ်ပြမယ်နော်သတ်မှတ်ထားသောနေ့တွင်အငီးစင်းတင်သွင်းလွှာများစီစစ်ခြင်းနှင့်ဆက်လျင်းသောလုပ်ငန်းအားလုံးပြီးပြတ်အောင်ဆောင်ရွက်ရမည်ဆိုတော့သတ်မှတ်တဲ့နေ့ကကျွန်တော်ဟို21ရက်နေ့သတ်မှတ်တယ်ဒါစီစစ်ဖို့အဲ့ဒီနေ့မှာအဲ့ဒီကိစ္စတွေအကုန်လုံးအောင်မယ်ရလဝကအရာရှိလဲထိုင်နေတယ်ဘာမှမပြောဘူးမပြောလို့ကျွန်တော်ကျွန်တော်မှတ်ဖို့နေတဲ့ဘက်ကိုနှစ်ချိန်ကျွန်တော်မေးတာ
ไอ้ جماعه อกုံปิสสงมาเลยชอกว่าดิโลပြောပြီးတော့အခုလို့ဒီလ၁ရက်နဲ့9ရက်မှာအယူခံတင်တွင်းရရက်တည်နော်အဲ့ဒီထက်မှာလာပြီးတော့ဒီနေ့ 9
ရက်နေ့ကြာတော့မှာကျွန်တော်ကန်တီးတဲ့လစ်တောင်စောင့်နေပြီဟုတ်ကဲ့ခုမှအချိုကျွန်တော်တို့ဒိုင်ရိုက်လီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါဒိုင်ရိုက်လီလိုက်အစီအစဉ်ကျွန်တော်ဒီမှာရန်နာခွင့်ပေးပါပါဝင်ဆွေးနွေးပေးကြတဲ့ဦးကျော်စိုးအောင်ဦးကျော်မင်းဦးကျော်မင်းကကျွန်တော်ခေါ်လို့မရပါဘူးခုမှအချိုဦးမောင်ကြီးစနေသူတွေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာတို့ရရှိနေကိုလည်းကျေးဇူးများ
ီစဉ်ပါရှင်။အခုလိုသောတာရှင်တွေကိုယ်တိုင်ပါဝင်ဆွေးနွေးတဲ့ VOA ရဲ့တိုက်ရိုက်လီလိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညထုံလင်းချက်တွေမှာတင်ဆက်နေတာပါရှင်။လာမယ့်အင်္ဂါနေ့ညမှာဆွေးနွေးကြမယ့်အကြောင်းအရာကိုမိတ်ဆက်ပေးပါရစေ။
ထိုကံလိုဝါလုံးစာတွင်းမြင့်ပေးဖို့တောင်းဆိုဆန္ဒပြမှုတွေကြောင့်ဒီလာဇန်းကစပြီးအနေဆုံးလိုဝါကတွေကိုအစိုးရကတရားဝင်သတ်မှတ်ပေးလိုက်ပါပြီ။အခုလိုလာစာတွင်းမြင့်သတ်မှတ်ပေးလိုက်တာကြောင့်လူသမားတွေအတွက်စာဝတ်နေရေးနဲ့အလုပ်ခွင်မှာတကယ့်ကိုအဆင်ပြေဖို့အတွက်ဘာတွေလုပ်သင့်သေးတယ်လို့ထင်ကြပါသလဲ။အခုလာမယ့်အင်္ဂါညတရားရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ။
စတင်ပါလ6ရက်တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါရှင်။တနင်္ဂနွေနေ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါ။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ဩစတြေးလျနိုင်ငံကိုဖြတ်ပြီးတော့ဂျာမနီနိုင်ငံစီခီးဆက်ကြဖို့ဗစကာယထာဒါမှမဟုတ်ခြေချင်းလျှောက်ဝင်သွားကြတဲ့ထောင်ပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေကိုဩစတြေးလျနဲ့ဂျာမနီနိုင်ငံတွေကသူတို့နေဆက်တွေကိုစနေနေ့မှာဖွင့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွှေပြောင်းဝင်သူတွေကိုဩစတြေးလျနေဆက်စီဗစကာနဲ့ပို့ပြီးတာဟာတချိန်နဲ့ပဲလုပ်ပြီးတာမို့ဆက်လုပ်မပြီးတော့ဘူးလို့ဟန်ဂေရီရဲချုပ်ကပြောပါတယ်။မက်ဆီဒိုနီးယားနိုင်ငံတောင်ပိုင်းအနီးဂျက်ချယ်လီဂျန်နေဆက်မျိုးဘက်မှာတော့စနေနေ့ကရာပေါင်းများစွာသောရွှေပြောင်းဝင်ရောက်သူတွေရောက်သွားခဲ့တာကြောင့်ဒါဟာဂရိကနေမက်ဆီဒိုနီးယားနိုင်ငံတဲကိုရွှေပြောင်းခြေချသူအလုံးအရင်းနဲ့ဝင်ရောက်သွားနေတာဖြစ်ပါတယ်။ချီလီယင်မက်ဆီဒိုနီးယားနိုင်ငံတဲကိုဖျောက်ခွင့်မပေးခင်ဂရိရဲတော်ဝင်ရှိသူတွေဟာသူတို့ရဲ့ခီးသွွားလက်မှတ်တွေကိုစစ်ဆေးပြီးရွှေပြောင်းခြေချသူအုပ်စုတွေကလည်းနှစ်နိုင်ငံကိုပိုင်းခြားထားတဲ့ယထာတန်လန်းနေပြီးနားမှာဆောင်ဆိုင်ခဲ့ကြပါတယ်။ဆီးရီးယားနိုင်ငံမှာရုရှားကစစ်အင်အားပိုပြီးတည်ဆောက်နေတဲ့ပေါ်အမေရိကန်ပြည်ထောင်စုကဆိုရင်လည်းကြောင်းနိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားရေးဝန်ကြီးဆာဂီလက်ဖရော့ဖ်ကိုစနေနေ့ကတယ်လီဖုန်းဆက်ပြီးပြောခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်။ဒီတော့တည်းမှာပဲဆီးရီးယားအစိုးရစန့်ကျင်ရေးထင်ရှားသူဗလာရေးဆရာတို့ဖောက်ခွဲမှုနဲ့လုံခြံတပ်ဖြတ်ခံရပြီးနောက်တည်းမှာဆီးရီးယားအစိုးရအကြမ်းဖက်ရေးလှုပ်ရှားမှုတွေစနေနေ့ကနိုင်ငံရဲ့ဒရုစ်လူနည်းစုတွေနေထိုင်ရာအဓိကနေရာအထိပြန့်နှံ့သွားပါတယ်။အမေရိကန်ပြည်ထောင်စုကနာမည်ကျော်အထင်ကြီးစစ်တပ်ကတူမှာပြီးခဲ့တဲ့လကအစင်အလာခေါင်းရိုက်ပွဲအတွင်းဥကောင်းထိခိုက်ဒဏ်ရာသူ24ဦးအပါအဝင်ဗိုလ်လုံး30ဒဏ်ရာသွားပါတယ်။ဩဂုတ်လ20ရက်နေ့ကအဲ့ဒီဖြစ်ရပ်ကိုနယူးယောက်တိုင်းစ်သတင်းစာကအရင်ဆုံးကြေညာဖော်ပြတာပါ။West Point လို့သိကြတဲ့စစ်တပ်ကတူမှာလူသစ်ဗိုလ်လောင်းတွေအတွက်ပြင်းထန်လာတဲ့နေရာဒီတနန်းကာလအဆုံးသက်အထိမ့်မှနှစ်ပတ်လည်ခေါင်းရိုက်ပွဲလုပ်တာဖြစ်ပါတယ်။တချို့ဗိုလ်လောင်းတွေက helmet အုပ်ထုပ်တွေလို့ယူဆရတဲ့မာကျော်တဲ့အရာဝတ္ထုတွေကိုခေါင်းထဲမှာထည့်ရကြတဲ့အတွက်ပွဲဟာထိမနိုင်သေးမရဖြစ်သွားတာလို့သတင်းစာကရေးပါတယ်။ယူကရိန်းရှေ့ဘက်မှာပြစ်ခတ်ရဆဲရေးတည်မြဲနေတာသတင်းတစ်ပတ်ရှိသွားပြီလို့ယူကရိန်းသမ္မတ Petro Poroshenko ကစနေနေ့မှာပြောလိုက်ပါတယ်။ယူကရိန်းစစ်သားတယောက်မှတိုက်ပွဲမကြဘဲသတင်းတစ်ပတ်အပြည့်ကိုလွန်ခဲ့တယ်လို့ Mr. Poroshenko ကပြောပါတယ်ခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန်ဒါချမ်းပါ။အင်ဂျင်နီယာကတော့ဒါရစ်စမစ်ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ VOA မြန်မာပိုင်းကနေ့တနေ့ကို3ချိန်ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။သောရရှင်အားလုံးရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.